မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါခင်ဗျာ။ယနေ့ Sam C မှာဆီယာမစူဇန်းနာမင်းကနေပြီးနှုတ်ဘတ်တော်ဝင်လာမှာဖြစ်ပါတယ်။မိမိရဲ့အသက်တာကိုကောင်းကြီးဖြစ်စေမယ့်ဘုရားသခင်ရဲ့နှုတ်ဘတ်တော်နဲ့နီလန်းတွေကိုအတူတူခံယူကြရအောင်ခင်ဗျာ
။ဒီနေ့မနေ့မှဘုရားသခင်ကျွန်မရဲ့နှလုံးသားထဲမှာပေးထားတဲ့နှုတ်ကပတော်တစ်ခုကိုကျွန်မပြန်လည်ပြီးတော့အသင်းတော်ကိုဝင်ခခြင်းနဲ့အရိုက်ရာနဲ့ပတ်သက်ပြီးတော့မသွားခင်ရုံဆုံးကျွန်မဒါလေးကိုနည်းနည်းသိစေခြင်းနဲ့ကျွန်မတို့ယေရှုခရစ်တော်ကိုမမီးရဲ့ကယ်တင်ပါရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပြီးတဲ့နောက်ပိုင်းမှာကျွန်မတို့ဟာဝိညာဉ်နဲ့ပယ်ထဲမှာအပြောင်းလဲဖြစ်သွားတယ်ဆိုတဲ့အရာကိုနှုတ်ကပတော်ထဲမှာအတည်လင်းဖော်ပြထားတယ်။အမောင်တွေကနေဘယ်ကိုရောက်လဲ။အလင်းထဲကိုရောက်တယ်။အာမင်။ဇာတိနဲ့ဆိုင်တဲ့အရာကနေဝိညာဉ်နဲ့ဆိုင်တဲ့အရာတွေကိုရောက်ရှိလာတာဖြစ်တယ်။အဲမဲ့တစ်ခါတည်းကျမတို့ကကယ်တင်ခြင်းရပြီးတဲ့နောက်ပိုင်းမှာကျမတို့ရဲ့ဆွဲလန်းခြင်းတွေကဘယ်ထဲမှာဖြစ်တတ်တယ်လဲဆိုတော့ငါတို့ကလောကထဲမှာပဲရှိတာပဲဆိုတဲ့အတွေးခေါ်ထဲမှာကျမတို့ကြောင်ပိတ်မိနေတတ်တယ်။ဒါကြောင့်ဒီနေ့ဘုရားသခင်ကအမြဲတမ်းသတိပေးတယ်။ကျမတို့တယောက်ချင်းစီဟာဝိညာဉ်လူဖြစ်တယ်။ကိုဗိနာမှာရှိတဲ့သူကိုပြသင်ဟာဝိညာဉ်လူဖြစ်တယ်။ဝိညာဉ်တဘောနဲ့ပြည့်စုံတဲ့သူဖြစ်တယ်။ဝိညာဉ်တကောနဲ့ပြည့်စုံတဲ့သူဖြစ်တယ်။ဝိညာဉ်တော်ရဲ့အလေးအလာကိုနားလေသဘောပေါက်တော်သူဖြစ်တယ်။အာမင်။ဟာလေလုယာ။ဒါကြောင့်မို့ကျွန်တော်ရဲ့အတွေးခေါ်ထဲမှာအမြဲတမ်းရှိရမယ့်အရာတစ်ခုကပါတယ်ဆိုငါဟာကေတင်ခြင်းရပြီးတဲ့နောက်ပိုင်းမှာငါကဇာတိနဲ့မဆိုင်တော့ဘူး။ဟာလေလုယာ။ငါတို့ကလောကနဲ့မဆိုင်ဘူး။ဒီလိုစဉ်းစားရမှာ။ငါတို့ကလောကနဲ့မဆိုင်ဘူး။ငါတို့လောကအแทမှာတော့ဘုရားကထားထားတယ်ဒီလောကကိုမှောက်လံဖို့ရန်အတွက် assignment ပေးပြီးတော့ထားထားတာဒါပေမဲ့ဒီလောကနဲ့ကျမတို့ကနော်ရှင်တွဲပြီးတော့ဒီလောကအแทမှာကျမတို့ကနစ်မွန်းသွားဖို့ရန်အတွက်ဘုရားကကျမတို့ကိုဒီလောကထဲမှာနေရချတာမဟုတ်ဘူးဒါကိုယုံဆုံးနားလည်စေချင်တယ်ကျမတို့ကိုဘုရားသခင်ကဘယ်လိုနေရမှာချထားတယ်လဲဆိုတော့မြေကြီးနဲ့မဆိုင်တဲ့မြေကြီးရဲ့အထက်ကောင်းကင်ရဲ့အထွတ်မှာကျမတို့ကိုနေရချထားတယ်တဲ့အခွင့်တကောအာနာဇအားလုံးရဲ့အထက်အထွတ်မှာကျမတို့ကိုထားထားတာဖြစ်တယ်။အာမင်။အဲ့ဒါကကျမတို့ရဲ့ဖြစ်ခြင်းအဲ့ဒါကကျမတို့ရဲ့တန်ဖိုးအဲ့ဒါကကျမတို့ရဲ့ original ဘုရားသခင်ထားထားတဲ့နေရာဖြစ်တယ်။ဒါကြောင့်ကိုမြင်တဲ့အခါမှာဘယ်လိုမြင်ရမလဲဆိုတော့ငါကမြေကြီးရဲ့အထက်မှာရှိတော်သူဖြစ်တယ်။ငါဟာကောင်းကင်တကောတွေရဲ့အထက်မှာရှိတော်ပုဂ္ဂိုလ်ဖြစ်တယ်။အခွင့်အာဏာအားလုံးကိုယေရှုခရစ်တော်ခံရတဲ့အတွက်ကြောင့်မလို့ငါဟာယေရှုပိုင်ဆိုင်သောအခွင့်အာဏာအားလုံးကိုပိုင်ဆိုင်သောပုဂ္ဂိုလ်ဖြစ်တယ်။အာမင်။အဲ့တော့ဒီလိုမျိုးကျွန်တော်တို့ရဲ့အတွေးခေါ်ထဲမှာစတင်ပြီးတော့စဉ်းစားတွေးခေါ်တက်ပြီးနှုတ်ကပတ်တော်ကိုအတွေးခေါ်ထဲမှာစတင်ပြီးတော့ဆင်ကျင်လိုက်ပြီးဆိုရင်ကျွန်တော်တို့ဒီနေ့ဒီလောကမှာအသက်ရှင်တဲ့ပုံစံပြောင်းလဲလာလိမ့်မယ်။ဟာလေလုယာ။ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေပြောင်းလဲလာလိမ့်မယ်။အာမင်။အဲ့တော့တမန်ကျမ်းစာထဲမှာပြန်ပြီးတော့ကြည့်လိုက်တဲ့အခါမှာယောဟန်ခရစ်ရှင်အခန်းကြီး16အခန်းငယ်12ကနေ73မှာဒီလိုပြောထားတယ်ယေရှုခရစ်တော်ကသူ့ရဲ့တပည့်တော်တွေကိုပြောခဲ့တာဖြစ်တယ်။ဒါလေးကိုဖတ်ရအောင်။သင်တို့အားငါပြောစရာစကားအများရှိတော်လဲသင်တို့သည်ယခုမခံနိုင်ကြ။ရပြီ။အဲ့ယေရှုကသူ့ရဲ့တပည့်တော်တွေကိုဗာပြောလဲဆိုငါမှမင်းတို့ကိုသင်ပေးခြင်းတဲ့အရာကောင်းကင်နဲ့ဆိုင်တဲ့အရာဖွင့်ပြချက်တွေအများကြီးကျန်နေသေးတယ်တဲ့ဒါပေမဲ့ငါပြောလိုက်မယ်ဆိုရင်မင်းတို့ရဲ့အတွင်းထဲမှာခံနိုင်ရခြင်းရှိမှာမဟုတ်ဘူးတဲ့လက်ခံနိုင်တဲ့ capacity လို့ခေါ်တဲ့ခံတဲ့ခွက်မကျေဝန်းသေးဘူးအတွေးခေါ်မကျေဝန်းသေးဘူးနှလုံးသားမကျေဝန်းသေးဘူးလို့ပြောနေတာဘာကြောင့်လဲဆိုတော့ဒီမှာဆက်ပြီးတော့ပြောထားတယ်တမန်တော်နဲ့ဖတ်ပါဦးပြည့်စုံသောဝိညာဉ်တော်သည်ရောက်လာသောအခါတမန်တော်ကိုသင်တို့အားအကျွင်းမဲ့သွန်သင်ပြသလိမ့်မည်ဟာလေလုယာအဲ့တော့ခုနကလေးတွေလည်းတန်ရှင်သောဝိညာဉ်တော်နဲ့ဆိုင်တဲ့စံစာကိုဝိညာဉ်တော်ဘုရားရဲ့လှုပ်ဆောင်ချက်ကိုအစအဆုံးဆိုသွားတဲ့အခါမှာကျွန်မ shock ရတယ်ဘာဖြစ်လို့လဲဆိုတော့ရိုးရိုးသားသားဝန်ခံရမယ်ဆိုရင်ဒီနေ့မနေ့မှတို့အဲ့ဒီစံစာဆိုလိမ့်မယ်လို့ကျွန်မမသိထားပါဘူးဒါကြောင့်မို့ကျမအောက်ကနေပြီးတော့ဝိညာဉ်တော်ဘုရားအလုပ်လုပ်တဲ့အရာကိုအံ့ဩမိန်မောနေုံကလွဲပြီးတော့ကျမဘာမှမတက်နိုင်ခဲ့ဘူး။ဘာဖြစ်လို့လဲဆိုတော့ကျမကဒီနှုတ်ကပတ်တော်ကိုနော်ဝင်ငှဖို့ရန်အတွက်ဝိညာဉ်တော်ဘုရားကကျမကိုတနေ့ကမှနိုးစော်တာ။တခြားသောအရာကိုကျမဝင်ငှဖို့ရန်အတွက်နှုတ်ကပတ်တော်တစ်ခုရှိပြီသားဖြစ်တယ်။ဒါပေမဲ့ဝိညာဉ်တော်ဘုရားကကျမတို့လိုအပ်တဲ့အချိန်မှာလိုအပ်တဲ့အရာကိုအချိန်ကိုက်အချိန်မီဖွင့်ပြတော်ဘုရားဖြစ်တယ်။အာမင်။ဟောဒီနေ့မှာဘုရားကဘာပြောလဲဆိုတော့ယေရှုကငါပြောမယ့်စကားကိုမင်းတို့လက်ခံနိုင်တဲ့ နော်အခြေအနေမရှိသေးဘူးဘာဖြစ်လဲဆိုမင်းတို့အထဲထဲမှာတန်ရှင်းသောဝိညာဉ်တော်ဘုရားကိုမရသေးလို့တဲ့ဘုရားသခင်ရဲ့နတ်နေခြင်းကိုနားလည်နိုင်ဖို့ရန်အတွက်ဘုရားသခင်ရဲ့နော်ဖွင့်ပြချက်တွေကိုသဘောပေါက်သွားဖို့ရန်အတွက်အဓိကလှုပ်ဆောင်ပေးတဲ့ပုဂ္ဂိုလ်ဟာတန်ရှင်းသောဝိညာဉ်တော်ဘုရားဖြစ်တယ်အာမင်အဲ့ဒီတန်ရှင်းသောဝိညာဉ်တော်ဘုရားကိုရတဲ့အချိန်ကျမှတပည့်တော်တွေကယေရှုဘာပြောတယ်လဲဆိုတဲ့အရာကိုနားလည်တာတဲ့သူတို့ယေရှုကိုတော့ယကြပါတယ်ယေရှုခရစ်တော်နဲ့ယဉ်နီးကြပါတယ်ဒါပေမဲ့တန်ရှင်းသောဝိညာဉ်တော်ဘုရားရဲ့ဝိညာဉ်ကိုသူတို့မယသေးတဲ့အခါမှာယေရှုခရစ်တော်ထပ်ပြောမဲ့အရာဘုရားရဲ့နတ်နေခြင်းကိုသူတို့လက်ခံနိုင်တဲ့အတွေ့အခေါ်ဉာဏ်ပညာနှလုံးသားမရှိကြဘူးဒါကိုယုံဆုံးနားလည်စေခြင်းနဲ့ဒါမဲ့အခုဒီမှာရှိတဲ့မိသားစုဝင်တယောက်ချင်းစင်ဟာသခင်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပါရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပြီးပြီလားယုံကြည်လက်ခံပြီးပြီဆိုဘသူရဲ့ဝိညာဉ်ကိုရလဲကျင်းသေးလားသင်ဘသူရဲ့ဝိညာဉ်ကိုရလဲဖခင်သခင်ရဲ့ဝိညာဉ်တော်လို့ခေါ်တဲ့တန်ရှင်းသောဝိညာဉ်တော်ကိုသင်ကခဏတစ်ဖြုတ်ရတာလားအပိုင်ရတာလားခဏတစ်ဖြုတ်ရတာလားအပိုင်ရတာလားအပိုင်ရတာဖြစ်တယ်အာမင်ဒါမဲ့ဖခင်ရဲ့ဝိညာဉ်တော်ကိုအပိုင်ရရဲ့သားနဲ့တချို့တချို့သောသူတွေရဲ့အတ္တတာထဲမှာဖွင့်ပြလဲနားမလဲသဘောပေါက်မပေါက်တဲ့သူတမျိုးကြံသေးတယ်တဲ့ဟယ်လိုယေရှုခရစ်တော်တန်ရှင်းသောယေရှုခရစ်တော်ရဲ့ဝိညာဉ်ဖြစ်တဲ့တန်ရှင်းသောဝိညာဉ်တော်ဖခင်ကကျမတို့အထဲထဲမှာတစိမ့်ခတ်ခြင်းအထဲထဲမှာချင်းဝတ်ခြင်းကိုကျမတို့ခံလျက်နဲ့ဒီနေ့ဖျားထပ်ပြီးတော့ဖွင့်ပြနေတဲ့အရာတွေကိုနားမလည်နိုင်တဲ့လူတစားကြံသေးတယ်တဲ့နှုတ်ကပတော့ကျမသွားမယ်နှုတ်ကပတော့မရောက်သေးဘူးเนาะ intro ပဲရှိသေးတယ်ကိုရင်သူဩရာစာပထမစာဆောင်အခန်းကြီး2အခန်းငယ်14ကနေ15ကိုဖတ်ရအောင်အတူတူဖတ်ရအောင် 1 2 3 ဇာတိပဂရိလူသည်ဖျားသခင်၏ဝိညာဉ်တော်အရာတို့ကိုမခံမယူထိုအရာတို့သည်မိုက်တော်အရာဖြစ်သည်ဟုထင်တဲ့ဤထိုရာတို့ကိုဝိညာဉ်အားဖြင့်သာပိုင်းခြား၍နားလည်နိုင်သောကြောင့်ဇာတိပဂရိလူသည်နားမလည်နိုင်ကြည်ကြဲလေးဝိညာဉ်လူမူကားထိုရာအလုံးစုံတို့ကိုပိုင်းခြား၍နားလည်တဲ့ဤသို့တော်လေထိုလူကိုအဘယ်သူမြပိုင်းခြား၍မသိနိုင် It's very deepဖခင်ကဘာပြောနေဆိုဇာတိအကြောင်းကိုပဲစဉ်းစားဇာတိထဲမှာပဲမွေးလျောဇာတိအတွက်ပဲအသက်ရှင်နေတဲ့သူတွေကတော့တဲ့ဝိညာဉ်တော်နဲ့ဆိုင်တဲ့အရာကိုလက်ခံနိုင်မှာမဟုတ်ဘူးတဲ့ခံယူခြင်းစိတ်လည်းမရှိဘူးတဲ့တရှင်တော်ဝိညာဉ်တော်ဖခင်ရဲ့အကြောင်းကိုပြောပြီးဆိုသူတို့ကဘလို့ပဲအတွေးခေါ်ထဲမှာပေါ်လာတယ်ဆိုမိုက်မဲတဲ့အရာတွေယုတ်တိမရှိတဲ့အရာတွေလို့ပဲသူတို့ကတွေးထင်နေတဲ့အဲ့ဒီနေ့ကိုကိုကိုစမ်းစရာဟာလေလုယာဒီဟာတရှင်တော်ဝိညာဉ်တော်ဘုရားနဲ့ဆိုင်တဲ့အရာကိုလက်ခံနိုင်ဖို့ရန်အတွက်တင့်မှာ capacity လို့ခေါ်တဲ့နှလုံးသားမရှိသေးဘူးအတွေးခေါ်ပြင်ဆင်မှုမရှိသေးဘူးဆိုတင့်ကိုတင်စင်ကျင်ဖို့အတွက်အရေးကြီးနေပြီနှုတ်ကပတ်တော်ကတင့်ကိုပြောနေတယ်ဇာတိနဲ့ဆိုင်တဲ့အရာတွေထဲမှာပဲတင်မွတ်နှစ်မွန်းနေပြီလားဒီနေ့နှုတ်ကပတ်တော်ကတင့်ကိုသတိပေးနေတာဖြစ်တယ်အာမင်ဇာတိနဲ့ဆိုင်တဲ့သူကိုတွားပြီးတော့တင်မယ်ဆိုလို့ရှိရင်သူကဘယ်လိုပုံစံဖြစ်နေမလဲဆိုတော့နှစ်နှစ်ကလေးလေးကို theology နဲ့ဆိုင်တဲ့နှုတ်ကပတ်တော်ကိုအကြီးအကျယ်သင်ချပေးသလိုဖြစ်နေလိမ့်မယ်။သူ့ရဲ့အတွေးခေါ်ကမလိုက်နိုင်ဘူး။သူနားမလည်နိုင်ဘူး။သူစိတ်မဝင်စားဘူး။ဒီနေ့သတိအသင်တော်ထဲမှာရှိနေတဲ့ညီကောင်မများ။ online ပေါ်မှာကြည့်နေတဲ့ညီကောင်မများ။သင်ဟာဝိညာဉ်ပကတိလူဖြစ်တယ်။အာမင်။ဒါကြောင့်ခုကျွန်မပြောနေတဲ့အရာကိုဝိညာဉ်တော်ဘုရားကသင်ကိုဖွင့်ပြနေတာဖြစ်တယ်။ဒီခန်းထဲကသင်မထွက်သွားဘူးဆိုတဲ့သဘောတရားကသင်ဟာဝိညာဉ်လူဖြစ်ကြောင်းကိုပုံသက်သင်တဲ့နော်ဒီနေ့တက်တဲ့ထူလိုက်ခြင်းပဲဖြစ်တယ်ဟာလေလုယာဒါကြောင့်ဒီနေရာမှာဘုရားကဘာပြောထားလဲဆိုတော့ဝိညာဉ်လူကတော့တဲ့ဝိညာဉ်တော်ဘုရားဖွင့်ပြတဲ့အရာအားလုံးကိုပိုင်းခြား၍နားလည်တယ်တဲ့ဘာပြောပြောနားလည်နေတာ तू ကရောက်နေတာအာမင်ထိုလူကိုအဘယ်သူမှပိုင်းခြား၍မသိနိုင်ဒါပေမဲ့အခြားသောဇာတိနဲ့ရှင်နဲ့ဒီလောကအကြောင်းကိုပဲစဉ်းစားဒီလောကထဲမှာပဲမွေးလို့ဒီလောကနဲ့ဆိုင်တဲ့အရာအတွက်ပဲအသက်ရှင်နေတဲ့ပုံကိုယ်တွေကတော့တဲ့ဝိညာဉ်တော်နဲ့တွားလာတဲ့သူတွေကိုဘယ်တော့မှခံမှန်းလို့မရဘူးတဲ့ unpredictable ဝိညာဉ်နဲ့ပဲအကြောင်းကိုပဲစဉ်းစားနေဆိုပါဆိုမနေ့မိုးလင်းလာတာနဲ့ကျွန်တော်တို့ရဲ့အတွေးခေါ်ကိုပြောင်းကြည့်မယ် ငါဟာတန်ရှင်သောဝိညာဉ်တော်နဲ့ဖြည့်ခြင်းကိုခံရတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒီလိုစဉ်းစားမယ်ဟာလေလုယာတန်ရှင်သောဝိညာဉ်တော်ရဲ့အသီးတွေနဲ့ငါပြည့်စုံတယ်တန်ရှင်သောဝိညာဉ်တော်ဖျားသဘောတွေနဲ့ငါပြည့်စုံတယ်တန်ရှင်သောဝိညာဉ်တော်ဖျားရဲ့တကိုးနဲ့ငါပြည့်စုံတယ်ဆိုတော့အတွေးခွန်နဲ့သင်ကထလာအဲ့ဒီသဘောနဲ့ပဲငါပြည့်စုံခြင်းနဲ့ဆိုတော့စိတ်အားကြီးခြင်းနဲ့သင်ထလာဒီအိမ်ထဲမှာအသက်ရှင်တဲ့ပုံစံကိုဒီလောကမှာရှေ့သူကနားမလည်နိုင်ဘူးတဲ့အလောက်ကိုသွားတဲ့အလောက်ထဲမှာဆိုပါဆိုကြီးမားတဲ့ပြဿနာတစ်ခုတွေ့တယ်။ကုမ္ပဏီကဒေဝါလီခင်ရုံးမဲ့အခြေအနေမှာသင်ကဘလို့စဉ်းစားနေလဲ။ငါ့ကိုဝိညာဉ်တော်ဖခင်ကဦးဆောင်နေတယ်ဒီလိုစဉ်းစားနေလား။ဝိညာဉ်တော်ဖခင်ကငါ့အတွက်လမ်းအသစ်တွေကိုပဲဖွင့်ပေးနေတာ။ဘာလို့ဆိုတော့ကပောက်ကျန်ခန်းကြီးတက်ခန်းငယ်တက်ကနေနှစ်ကိုကြည့်လိုက်မယ်ဆိုအစားဦးနဲ့ဖခင်ခင်ဒီကောင်းကင်ရဲ့မြေကြီးကိုဖန်ဆင်းတော်မူ၏။အာမင်။တခါလေနဲ့နဲ့ရအရက်ကိုမောင်မိုက်ဖုံးလွှဲတဲ့အခါမှာတန်ရှင်သောဝိညာဉ်တော်ဟာရေမျက်နှာပြင်ပေါ်မှာလှုပ်ရှားတယ်ဆိုပြီးတော့ဖန်ဆင်းခြင်းအစကိုသင်တွေ့ရလိမ့်မယ်။ဒါကြောင့်တန်ရှင်သောဝိညာဉ်တော်ဖခင်ကငါ့ကိုဥဆောင်နေတဲ့အတွက်ကြောင့်မလို့မောင်မိုက်တဲ့အရက်ကိုငါသွားလို့ရှိရင်လေတန်ရှင်သောဝိညာဉ်တော်ဖခင်ကထိုမောင်မိုက်တဲ့အရက်မှာအလင်းကိုငါ့အတွက်ဖြစ်ပေါ်စေအောင်မယ်ဆိုရဲအတွေးခေါ်သူ့ထဲထဲမှာအပြည့်ရှိနေတယ်။ဟာလေလုယာ။ဒါပေမဲ့ဇာတိပဂရိလူကသူ့ကိုလမ်းပြီးတော့ကြီးလိုက်တဲ့အခါမှာနားမလည်နိုင်ဘူး။ဘာဖြစ်လို့မြောက်ကျွမြောက်ကျွဖြစ်နေရလဲ။ဘာဖြစ်လို့ငြိမ်ငြိမ်သက်သက်ဖြစ်နေရလဲ။ဘာဖြစ်လို့ငါတို့တုံလှုပ်တယ်လို့မတုံလှုပ်တာလဲ။ဘာဖြစ်လို့ငါတို့အပြစ်တင်တယ်လို့အပြစ်မတင်တာလဲ။ဘာဖြစ်လို့ငါတို့ညီးတွားတယ်လို့မညီးတွားတာလဲ။ဇာတိပဂတိလူကဝိညာဉ်ပဂတိလူကိုလုံးဝနားမလည်နိုင်ဘူး။အာမင်။ဒါကြောင့်ဒီနေရာမှာကျွန်မသဘောပေါက်စေချင်တဲ့အရာတစ်ခုကဝိညာဉ်တော်ဖခင်ကိုဒီနေ့ကျွန်မတို့ကိုပေးတယ်ဆိုတဲ့အရာကကျွန်မတို့အချိုးအလွန်ကဒီနေ့ဖခင်ကပေးထားတာဖြစ်တယ်။ဖះကမကောင်းရင်မပေးဘူးကောင်းတာပဲပေးတယ်အဲ့ဒါကိုသဘောပေါက်ဖွင့်ရတဲ့ဖြစ်တယ်ဒါပေမဲ့ဒီခေတ်မှာအသင်းတော်တော်တော်များများရဲ့အတွေးခေါ်ထဲမှာရှိတဲ့အရာကတရှင်သောဝိညာဉ်တော်ဘုရားကိုနာမည်တော့သုံးပါတယ်ဘယ်အချိန်မှလဲဆိုတော့ benediction ကောင်းကြီးပေးတဲ့ခါမှသုံးတယ်ဒါပေမဲ့ကျန်တဲ့အချိန်မှာတော့တရှင်သောဝိညာဉ်တော်ဘုရားရဲ့လှုပ်ဆောင်ချက်တွေဝိညာဉ်တော်ဘုရားရဲ့နည်းနည်းချင်းတွေကိုဖွင့်ပြပြောဆိုဖို့ရန်အတွက်ဝန်လေးသွားပြီဆိုရင်ဒီနေ့ကျမနားလေးစီချင်တယ်အဲ့ဒီအသင်းတော်ထဲမှာဝိညာဉ်တော်ဖခင်နဲ့ဆိုင်တဲ့အတက်အတက်ပြုတ်ပြင်းခြင်းတွေဖန်ဆင်းခြင်းတွေရပ်တန့်သွားလိမ့်မယ်ဝိညာဉ်တော်ဖခင်မရှိတဲ့အရာမှာအသက်ရှင်ခြင်းမရှိဘူးဝိညာဉ်တော်ဖခင်ရှိတဲ့အရာမှာအသက်ရှင်ခြင်းရှိတယ်အာမင်ဒါကြောင့်မလို့ခုနကလေးတွေဆိုသွားတယ်တစ်ကောခန်းကြီးစနစ်အခင်းငယ်ခုနှစ်မှာဒီလိုပြောတယ်ကောင်းသောအချိုးအလိုငါသာဝိညာဉ်တော်ကိုလူအသီးသီးတို့အားထင်ရှားစွာပေးတယ်တဲ့မထင်မရှားမပေးဘူးထင်ရှားစွာပေးတယ်ဝိညာဉ်တော်ဖခင်နဲ့တကယ်ပြည့်ဝနေတဲ့သူရဲ့အတ္တထဲမှာဝိညာဉ်တော်ဖခင်နဲ့ပြည့်ဝကြောင်းထင်ကိုထင်ရှားတယ်အာမင်သူရဲ့အတ္တထဲမှာဝိညာဉ်တော်ဖခင်ရဲ့လှုပ်ဆောင်ချက်တွေကိုမြင်နေရတယ်ဝိညာဉ်တော်ဖခင်နဲ့ဆိုင်တဲ့အပြုတ်မှုတွေကိုသူရဲ့အတ္တထဲမှာမြင်ရတယ်ဒါကြောင့်မလို့ယေရှုခရစ်တော်ပြောခဲ့တဲ့အရာလေးရှိတယ်ယောဟန်ခန်းကြီး16ခန်းငယ်9မှာဒီလိုပြောတယ်ယေရှုကတခါမှဒီလိုမျိုး emphasize လုပ်ပြီးတော့မပြောဘူးသဘောကျလို့ပါဘာပြောထားလဲဆိုတော့လိုက်ပြောပါငါအမှန်ကန်ဆိုဒီကနောက်တစ်ခါပြန်ပြောပါငါအမှန်ကန်ဆိုဒီကဒီမှာအဲ့စကလုံးလေးနဲ့တင်ကျွန်မတက်ပြီးတော့တော်တော်လေးရီမိတယ်ဘာဖြစ်လို့ဆိုယေရှုပြောတဲ့စကားမှာအမှန်ကန်မပါခဲ့တာရှိလို့လားတခင်ယေရှုပြောတဲ့စကားမှာအမှန်ကန်မဖြစ်ခဲ့တဲ့အရာတစ်ခုမှမရှိခဲ့ပါဘူးဒါပေမဲ့ဒီနေရာမှာအမှန်ကန်ဆိုဒီကလို့ပြောတဲ့အရာမှာအကြောင်းရင်းရှိတယ်တတိပေးနေတာမမိစေချင်တာတနည်းအားဖြင့်အရေးတယူနဲ့ကျမတို့ကိုတော့နားထောင်စေချင်တဲ့အရာကိုပြောနေတာဖြစ်တယ်ငါအမှန်ကန်ဆိုဒီကငါသွားရင်တင်တို့အချိုးရှိလိမ့်မယ်အချောင်းမူကငါမသွားရင်ဥပစ္စေဆရာသည်ဥပစ္စေဆရာဆိုတာကတန်ရှင်သောဝိညာဉ်တော်ကိုပြောခြင်းဖြစ်တယ် Holy Spirit တင်တို့စီတို့မလာငါသွားရင်ထိုသူသည်တင်တို့စီတို့ငါစေလို့မိအဲ့ဒီမှာဘာကိုပြောနေရလဲသူအဓိကပြောချင်တဲ့အရာကငါသွားတဲ့အခါမှာဝိညာဉ်တော်ဖခင်ကိုဒီလောကကိုငါဆေလွတ်ပေးမယ်ငါနဲ့မင်းတို့နဲ့ရင်းနှီးမှုရှိတယ်လို့ချိတ်ဆက်မှုရှိတယ်လို့ငါမရှိတော့တဲ့အခါမှာတန်ရှင်သောဝိညာဉ်တော်ဖခင်ရောက်လာတဲ့အခါမှာရင်းနှီးကျွမ်းဝင်ခြင်းနဲ့မှသွားလာပါမိသားအရဖွေခြင်းနဲ့မှသွားလာပါလို့ပြောနေတာငါမရှိလေငါလိုမျိုးပဲမင်းတို့ကိုချစ်မဲ့သူမင်းတို့ကိုတွန်တင်မဲ့သူမင်းတို့ကိုလမ်းပြမဲ့သူသင်ကြားမဲ့သူတိဆောက်မဲ့သူစိတ်ပြိုးမဲ့သူရှိနေတယ်အာမင်တခါတလေခရစ်ယာန်တော်တော်များများကဘလို့စဉ်းစားတယ်ဆိုတော့ငါတို့ကအချားချားတော့ဘာသာရေးတွေလိုမျိုးဖခင်ကိုမမြင်ရတဲ့အတွက်ကြောင့်မလို့ငါတို့ကဖခင်မဲ့နေသလားဆိုရဲအတွေးခေါ်နေရှိကြတယ် ဒီနေ့ကျမတို့ဟာဖယားမမဲ့ဘူးဖယားတကာရဲ့ဖယားတကိုးတကာရဲ့တကိုးရဲ့အထွတ်ထိပ်မှာရှိနေတဲ့ရှင်သောဝိညာဉ်တော်ဖယားနဲ့နေရဲ့အစဉ်တိုင်းမှာချိတ်ဆက်မှုရှိနေတဲ့ပုံကိုယ်တွေဖြစ်တယ်အာမင်ဒါကြောင့်မို့ဒီနေရာမှာယေရှုကဘာပြောနေရလဲဆိုတော့ငါအမှန်ကန်ဆိုတယ်တဲ့ငါသွားရင်မင်းတို့အကျိုးရှိမယ်တဲ့ဘာလို့ဆိုဥပိ္ပစေဆရာကိုငါဆေလွတ်မယ်တဲ့ဥပိ္ပစေဆရာလို့ခေါ်တဲ့တန်ရှင်သောဝိညာဉ်တော်ဖယားမင်းတို့စီကိုရောက်လာတဲ့အခါမှာငါနဲ့ယင်းဒီကျွမ်းဝင်တယ်လို့ယင်းဒီကျွမ်းဝင်လိုက်ပါတဲ့အဲ့ဒီအထဲထဲမှာဝိညာဉ်တော်ဖရားရဲ့ဥဆောင်ခြင်းအပြင်ဖရားသခင်ကနက်နဲတဲ့လှုပ်ဆောင်ချက်တွေကိုကျမတို့ကိုနားလည်စီမယ်လို့ပြောနေတာဖြစ်တယ်အာမင်အခုမှစပါဒါကြောင့်ယုံကြည်သူတယောက်ချင်းစီတိုင်းဒီနေ့တို့ကပတ်တော်ရဲ့ခေါင်းစဉ်ကပါလဲဆိုတော့တန်ရှင်သောဝိညာဉ်တော်ဖရားနဲ့မိတ္တဟာယဖွဲ့ခြင်းရှိရမယ်ဒီနေ့မနက်မှာဝိညာဉ်တော်ဖခင်နဲ့စကားပြောခဲ့တဲ့သူဘယ်နှယောက်ရှိလဲဝိညာဉ်တော်ဖခင်ရယ် Good morning เนาะအမေလက်ခုပ်တီးအောင်ပြောတယ်တချို့တဝက်ပဲပြောတာမဟုတ်ရဘူးအသင်းတော်တစ်ခုလုံးယုံကြည်သူတယောက်ချင်းစီတိုင်းအသင်းတော်တိုင်းဟာတန်ရှင်းသောဝိညာဉ်တော်ဖခင်နဲ့စကားပြောပွင့်အတွက်ဖြစ်တယ်ကျမတို့ကဖခင်သခင်နဲ့မိတ္တဟာယဖွဲ့ပွင့်အတွက်ဖခင်သခင်ဖန်ဆင်းခဲ့တာအဲ့ဒါကဖခင်ရဲ့ original ရည်ရွယ်ချက်ဖြစ်တယ်။ဖခင်ရဲ့အချက်တွေကိုခံစားဖို့ရန်အတွက်ဖခင်နဲ့ယဉ်ဒီကျွမ်းဝင်ဖို့ရန်အတွက်ဖခင်ရဲ့သဘောတဘာဝတွေထဲမှာအသက်ရှင်ဖို့ရန်အတွက်ဖခင်နဲ့မိတ္တဟာယဖွဲ့ဖို့ရန်အတွက်ဒီနေ့ဖခင်သခင်ကကျမတို့ကိုဖန်ဆင်းထားတာဖြစ်တယ်။ Amen ။ဒါကြောင့်မို့ဒီနေ့ကပတ်တော်ထဲမှာဘာပြောထားလဲဆိုတော့တမန်တော်ဝုဒ္ဓခန်းကြီးတဲ့အခန်းငယ်30ကနေ71ကိုကြည့်လိုက်တဲ့အခါမှာယေရှုခရစ်တော်ကကောင်းကင်ကိုစောင့်ယူခြင်းကိုခံရတဲ့အချိန်မှာကောင်းကင်တမန်တွေကဘာပြောလဲဆိုတော့အခုမင်းတို့ရဲ့မျက်မှောက်မှာကောင်းကင်ကိုဆောင်ယူခြင်းကိုခံရတဲ့ယေရှုခရစ်တော်ကမင်းတို့မျက်မှောက်စီကိုတဖန်ပြန်ကြွလာအောင်မယ်တဲ့အခုတော့တဲ့ဟေဘရဲခန်းကြီး30ခန်းငယ်12ကိုရောက်လာတဲ့အခါမှာဖခင်သခင်လက်ရတော်ဘက်မှာအစင်မြဲထိုင်နေပါတယ်တဲ့တမန်တော်ဝုဒ္ဓခန်းကြီး1ကိုရောက်လာတဲ့အခါမှာတန်ရှင်သောဝိညာဉ်တော်ဘုရားဟာဒီလောကကိုဆင်းသက်လာတယ်တဲ့ဒါဆိုဒီလောကမှာကျွန်တော်အနားမှာနေရဲ့အစင်တိုင်းရှိနေသောပုံကဘာလို့လဲတန်ရှင်သောဝိညာဉ်တော်ဖရားဖြစ်တယ်အာမင်ဒါကြောင့်မလို့ရှင်ပေါလုကဘာပြောလဲဆိုတော့ကိုရိန္သုဩရစာဒုတိယစာဆောင်အခန်းကြီး73အခန်းငယ်14မှာဒီလိုပြောတယ်အရေးကြီးတယ်အတူတူကဖတ်ရအောင်1 2 3သခင်ယေရှုခရစ်ဤယေရှုတော်၎င်းဖရားသခင်ဤမြတ်တာတော်၎င်းတန်ရှင်သောဝိညာဉ်တော်ဤမိတ္တဟာယတော်၎င်းသင်တို့အပေါင်း၌ရှိစေတည်းအာမင်ဟုတ်ရသခင်ယေရှုခရစ်တော်ရဲ့ကြီးစွာတော်ကြောင့်ကိုအရင်ပြောတယ်။ဘုရားသခင်ရဲ့မြတ်တာတော်အကြောင်းကိုလည်းဟဲ့ဟဲ့ပပကျွန်တော်တို့ဝန်ခံကြပါတယ်။ဒါပေမဲ့သရှင်သောဝိညာဉ်တော်ဘုရားနဲ့မိသားရဖွဲ့ခြင်းဆိုတဲ့အရာကိုကျွန်တော်တို့ဝန်ခံခြင်းအားနည်းနေတတ်တယ်။ဒီနေ့ယုံကြည်သူများဘုရားသင်ကိုသတိပေးနေတယ်။ဝိညာဉ်တော်ဘုရားနဲ့ဘာလုပ်ရမလဲဆိုတော့မိသားရဖွဲ့ရမယ်။မိသားရဖွဲ့ခြင်းဆိုတဲ့အရာကသူကနော် one way conversation မဟုတ်ဘူး။တစ်ဖက်သက်ပဲစကားပြောနေတာမဟုတ်ဘူး။အပြန်လန်စကားပြောခြင်းရှိတယ်။အာမင်။ကျမတို့ကဘုရားကိုစကားပြောလို့ရတယ်လို့ဘုရားကလည်းကျမတို့ကိုပြန်ပြီးတော့စကားပြောတယ်။ဘုရားကစကားပြောတော့ဘုရားဖြစ်တယ်။ဒါဆိုရင်ဘုရားစကားပြောတာကျွန်တော်ဘယ်လိုလုပ်ကျမဘယ်လိုလုပ်သိနိုင်မလဲ။ဒီလိုပြောကြတယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့တချို့တချို့သောသူတွေကအပေါ်ကနေဟေးဆရာဟန်ရီမင်းကမန္တလေးမြို့သွားစေချင်တယ်ဒီလိုအတန်မျိုးကိုကြားချင်တာဒီနေ့နှုတ်ကပတ်တော်ထဲမှာဘယ်လိုပြောထားလဲဆိုတော့မိထဲမှာတဲ့လေထဲမှာတဲ့လေပြင်းပုံတိုင်းထဲမှာတဲ့ဘုရားသခင်မရှိဘုရားရဲ့ဝိညာဉ်တော်ဘုရားသခင်မရှိဘူးတဲ့တိုးညင်းသောအတန်နဲ့ဘုရားကစကားပြောတယ်တဲ့ဘယ်လိုစကားပြောတာလဲတိုးညင်းသောအတန်အဲ့တိုးညင်းသောအတန်ဖခင်ရဲ့စကားအတန်ကိုဟေပြဲထဲမှာသူကဘယ်လိုပြောထားလဲဆိုတော့daughter voice တဲ့တမီးလေးရဲ့အတန်ဖခင်ရဲ့အတန်ကတနည်းအားဖြင့်အဲ့မှာ son voice လို့မပြောထားဘူးเนาะသူ့ရဲ့နှိုင်းရှင်ချက်ကိုကျွန်မသဘောကျတာသားလေးတစ်ယောက်ရဲ့သားငယ်လေးတစ်ယောက်ရဲ့အတန်လို့မပြောဘဲနဲ့တမီးငယ်လေးတစ်ယောက်ရဲ့အတန်နဲ့အဲ့တော့ဆိုလိုတဲ့အရာကနူးညံ့မှုအပြည့်ရှိနေတယ်ညံတာမှုအပြည့်ရှိနေတယ်ကျမမသားသမီး၃ယောက်ရှိတယ်။သား၂ယောက်စကားပြောရင်မမီ I want this I want that သားဒါလိုချင်တယ်ကျွန်တော်ဒါလိုချင်တယ်ဒီလိုပုံစံပြောတာ။သမီးလေးအကြောင်းအဲ့လိုမပြောဘူး။ဘယ်လိုပြောလဲဆိုတော့မမီ Can I have this? တမိဒါလေးရလို့ဝယ်လို့ရနိုင်မလားညဉ့်ညဉ့်တသားလေးနဲ့ပြောတာဘုရားကကျမတို့ရဲ့အတွဲဝိညာဉ်ထဲမှာညဉ့်ညဉ့်တသားစကားပြောတဲ့ဘုရားဖြစ်တယ်ဒါဆိုကျမတို့ကဘာဖြစ်လို့ဘုရားရဲ့စကားပြောတဲ့ကိုမကြားတယ်လဲဆိုတော့စုညံမှုတွေထဲမှာနေနေလို့ပေါ့နောက်တစ်ချက်ကဘုရားရဲ့စကားတဲ့ကိုအာယုံမဆိုင်လို့ပေါ့ဒါကြောင့်မကြားရတာလေပြီးနောက်တစ်ချက်ကပါလေဆိုတော့ဖယားရဲ့စကားတန်ကိုမမှတ်မိလို့စာရန်စီကလာတာလားငါစိတ်ပဲထင်နေတာလားဒါမှမဟုတ်အဲ့လိုအတွေးခေါ်တွေဝင်လာဘူးလားဖယားစီကလာတာမှဟုတ်ရဲ့လားအဲ့ဒါကဘာကြောင့်လဲဆိုတော့ဖယားရဲ့စကားတန်ကိုမမှတ်မိလို့ဖြစ်တယ်ကဲဆိုပါစို့ဥပမာတစ်ခုပေးမယ်တမိနှန့်ချစ်ထွက်လာပါအောင်လက်ခုပ်တီးပြီးတော့ကြိုဆိုပါအောင်ကဲဆရာဟန်နရီတက်လာပါအောင်Okay. တမိနှန့်ချက်ကဟိုဘက်လှည့် Okay. ဆရာကျမဘေးနားမှာမတည့်ရ။အဲ့တော့တမိနှန့်ချက်ကိုအတန်တန်ပေးမယ်။ကျွန်တော်ဒုမဟုတ်ကျမဆိုရဲအတန်ပေးမယ်။ဘာလို့လဲဆိုတာနာမည်နဲ့ပြောပေး။အဆင်ပြေလား။အဆင်ပြေနော်။လှည့်မကြည့်နဲ့။ကျွန်တော်ဒုမဟုတ်ကျမဆိုရဲအတန်ကိုကြားလိုက်မယ်။နာမည်လေးပြောပေး
။ကျွန်တော
်အဲ့ဒါဘာလို့လဲ
Sir Henry.
ကျွန်တော်လို့ပြောတဲ့အခါမှာ तू ကလေဘယ်ကျွန်တော်လဲကျွန်တော်ဆိုတာဘယ်ရလဲကျွန်တော်ဆိုတာဘယ်တယောက်လဲပြောလားဘာဖြစ်လို့လဲဆရာရဲ့အတန်ကို तू ရင်းနေနေလို့အာမင်ဒါဆိုကျွန်တော်တို့ကမမှတ်မိဘူးဆိုတဲ့အကြောင်းအရာကစကားခဏခဏမပြောလို့ तू အတန်ကိုခဏခဏနားထောင်တတ်တဲ့အချက်မရှိသေးလို့အဲ့တော့အခုဒီမှာထပ်ပြီးတော့ပြောကြည့်မယ်။ကျမဒါဆိုခုနကကျမလို့ပြောတာဘာလို့လဲ
။ဆရာမ
ဆရာမသူရမ်းကျွမ်းကျင်နေတယ်။ကျင်တော့ဖယားစီကလာတဲ့စကားသံလားမာနစီကလာတဲ့စကားသံလားကောင်းကင်တမန်စီကလာတဲ့စကားသံလားကိုယ့်ရဲ့စိတ်ဝိညာဉ်တွေကဖြစ်ပေါ်တဲ့စကားသံလားဆိုတဲ့အရာကိုသိနိုင်ပွင့်အတွက်ဖယားစကားများများနားထောင်ကြံတဲ့အရာအတုဆက်လာဆိုတော့ခွဲနိုင်တယ်။အာမင်။ယေရှုတင်တယ်ဖယားကစကားပြောနေတယ်နေ့တိုင်းစကားပြောတာဖယားစကားပြောတဲ့အရာကိုဘလို့သိနိုင်တယ်လဲဆိုတော့အခုကျွန်မအဖြစ်အပျက်တစ်ခုနဲ့ပြောပြမယ်တမန်တော်ဝတ္ထုခန်းကြီး20ခန်းငယ်22ကနေ23ကိုကြည့်တဲ့အခါမှာရှင်ပေါလုကတန်ရှင်သောဝိညာဉ်တော်ဘုရားနဲ့စကားပြောတယ်ဆိုတဲ့အရာကိုတွေ့ရတယ်ရှင်ပေါလုကပြန်ကြည့်လိုက်မယ်ဆိုရင် तू ကကောရိန္သုထဲမှာဘလို့ပြောထားလဲဆိုတော့ငါကတဲ့အခြားသောသူတွေထက်အခြားသောဘာသာစကားနဲ့ငါဆူတောင်းသောပုဂ္ဂိုလ်ဖြစ်တယ်တနည်းအားဖြင့်ငါဟာဝိညာဉ်တော်နဲ့ချိတ်ဆက်နေတော်သူဖြစ်တယ်တဲ့ဒီလိုပြောနေတာအခြားသောဘာသာစကားနဲ့ပြောတဲ့အခါမှာ तू ကစိတ်နှလုံးနဲ့ဆုတောင်းတယ်လို့လည်းခေါ်တယ်တနည်းအားဖြင့်ဝိညာဉ်နဲ့ဆုတောင်းခြင်းအင်္ဂလိပ်လိုဆို very clear spirit နဲ့ဆုတောင်းခြင်းကိုပြောနေတာအဲ့တော့အခြားသောဘာသာစကားနဲ့ငါကအခြားသောသူတွေထက်ငါဆုတောင်းတယ်တဲ့တခြားပြန်ဖတ်ကြည့်ပါတကောအခန်းကြီး14ထဲမှာတွေ့ရတယ်အခန်းငယ်96လောက်ကိုရောက်ရင်တွေ့ရတယ်အဲ့တော့တနည်းအားဖြင့်သူဟာတန်ရှင်သောဝိညာဉ်တော်ဘုရားနဲ့အမြဲတမ်းဘဲသွားအထိုင်အထတိုင်းမှာသူကချိတ်ဆက်နေတဲ့စကားပြောနေတဲ့ပုံကိုတယောက်ဖြစ်တယ်။ဒါနဲ့တမန်တော်ဝတ္ထုခန်းကြီး20ခန်းငယ်22ကနေ23ကိုရောက်လာတဲ့အခါမှာအတူတူကဖတ်ပေးပါအောင်ကျွန်မ1 2 3ယခုမှငါသည်ဝိညာဉ်တော်အားဖြင့်ခြေနှောင်ခြင်းကိုခံ၍ယေရုရှလင်မြို့သို့သွားရ၏။ထိုမြို့၌အဘယ်အမှုရောက်မီကိုမသိသောတော်လေခြိနှောင်ခြင်းညှင်းဆဲနှိပ်စက်ခြင်းအမှုတို့သည်ငါ့ကိုဆိုင်းလင့်သည်ဟုတန်ရှင်းသောဝိညာဉ်တော်သည်ခတ်သိမ်းသောမြို့တို့၌ငါအားတသက်ခံတော်မူ၏အခုဒီနေရာမှာယေရှုခရစ်တော်ကငါ့ကိုစကားလာပြောတယ်လို့ပေါလုမပြောဘူးဘယ်သူစကားလာပြောတယ်လို့ပြောတယ်လဲတန်ရှင်းသောဝိညာဉ်တော်သူ့ကိုစကားလာပြောတာတသက်လာခံတာconform လာပေးတာတရှင်သောဝိညာဉ်တော်ဘုရားနဲ့လေသူကခြိနှောင်ထားတယ်ဆိုတဲ့အရာကတလုံးတဝရဖြစ်နေတယ်ဆိုတဲ့အရာကိုပြောနေတာဟယ်လိုဘုရားနဲ့စကားပြောတဲ့သူဝိညာဉ်တော်ဘုရားနဲ့ချိတ်ဆက်တဲ့သူဟာအမြဲတမ်းဝိညာဉ်တော်ဘုရားနဲ့တသဘောတည်းဖြစ်နေတယ် तू move go move ပဲ तू has stop ဆိုရင် go stop ပဲဒီလိုသဘောမျိုးဖြစ်နေရအဲ့တော့ရှင်ပေါလုကဘလို့တောင်စကားပြောတယ်ဆိုတော့ခတ်သိမ်းသောမြို့တော်၌စကားပြောတာ သစီးရီအသင်းတော်တွေကိုလာမှဝိညာဉ်တော်မြစ်ကြီးငါအသင်းတော်ကတခခုငါရောက်သွားတဲ့အသင်းတော်ဆိုလို့ရှိရင်တော့ဒါဝိညာဉ်တော်မဟုတ်တော့ဒီလိုမဟုတ်ဘူးရှင်ဘောလူကအာမင်အမေရိကရောက်မှဝိညာဉ်တော်အော်ငါကတော့ကရင်ပြည်နယ်ရောက်ရင်နော်ဝိညာဉ်တော်မဟုတ်တော့ဆိုတဲ့သဘောတဘာဝမဟုတ်ဘူးဘယ်မြို့ဘယ်ရောက်ရောက်ရှင်ဘောလူဟာဝိညာဉ်တော်နဲ့ချိတ်ဆက်ထားတဲ့ပုံကိုဖြစ်တယ်တင်ချိတ်ဆက်ထားပြီလားဘာဖြစ်လို့လဲဆိုဝိညာဉ်တော်ဘုရားနဲ့မိတ္တဟာယဖွဲ့တဲ့သူစကားပြောတဲ့သူရဲ့အထဲထဲမှာဘာဖြစ်လဲဆိုတော့ကြိုသိနိုင်ခြင်းကိုပေးတယ်။ကျမ်းစာထဲမှာဘယ်လိုပြဆိုအရှိမအရှိကိုရောက်သွားတဲ့မြို့တွေမှာဘာဖြစ်မလဲဆိုတော့ငါ့ရဲ့ဇာတိနေတဲ့တော့ငါမသိဘူးတဲ့။ဇာတိအတွေးခေါ်နဲ့ငါမသိနိုင်ဘူးတဲ့။ဒါပဲမဲတဲ့။အရှိမဖြစ်လာမဲ့အရာကိုဝိညာဉ်တော်ဘုရားကငါ့ကိုဖော်ပြတယ်တဲ့။ကြိုသိနိုင်တဲ့ revelation ကိုဝိညာဉ်တော်ဘုရားကပေးတယ်။ဒါဆိုအနာဂတ်နဲ့ဆိုင်တဲ့အရာတွေမှာဒုက္ခရောက်မဲ့အရာပဲဖြစ်ဖြစ်အောင်မြင်တဲ့အရာပဲဖြစ်ဖြစ်တင့်ကိုဘုရားကဝိညာဉ်တော်ဘုရားကဖွင့်ပြခြင်းတယ်။ဒါဆိုဒုက္ခနဲ့ဆိုင်တဲ့အရာကိုဖွင့်ပြမယ်ဆိုရင်ဘာအတွက်ဖွင့်ပြမယ်ထင်တယ်လဲ။ခန္ဓာရင်ချင်းရှိဖို့ချိုးတင်ပြင်ဆင်တတ်ဖို့ဉာဏ်ပညာနဲ့အနာဂတ်ကိုသွာလာနိုင်ဖို့ဟာလေလုယာဘုရားပေါ်မှာသစ္စာရှိခြင်းနဲ့ဆက်ပြီးတော့လိုက်နိုင်ဖို့အတွက်ဘုရားကတင့်ကိုဝိညာဉ်တော်ဘုရားအဖြစ်ဖွင့်ပြနေတာဖြစ်တယ်။အာမင်တခါတလေယုံကြည်သူတွေကဝိညာဉ်တော်ဖခင်နဲ့မချိတ်ဆက်တဲ့အခါမှာဒုက္ခပြဿနာကြုံလာတော့ဖခင်သခင်ဘာဖြစ်လို့ကျွန်တော်ကျမကိုဒီလိုဒုက္ခပေးတွေ့တာလဲဆိုတော့ complain တွေတက်လာတယ်။အမှန်တော့ဝိညာဉ်တော်ဖခင်နဲ့ချိတ်ဆက်ထားတဲ့သူကကြိုသိပြီးတော့ကြိုပြင်ဆင်ပြီးတော့ဒုက္ခထဲမှာမှောင်မိုက်ဖုံးလွှမ်းနေတဲ့အချိန်မှာသူတစ်ပါးနဲ့မတူတဲ့အလင်းကိုထုံးလွှမ်းနိုင်တဲ့အခွင့်ကိုဝိညာဉ်တော်ဖခင်ကပေးတယ်။ hallelujah ။ဒါတော့တင်ဝိညာဉ်တော်ဖခင်နဲ့မိတ္တဟာယဖွဲ့ဖို့အတွက်လိုအပ်နေတယ်။ကျမနေ့တိုင်းမလုပ်လဲသိလား။မနမိုးလင်းတာပဲဖြစ်ဖြစ်နေခင်းပဲဖြစ်ဖြစ်ညပဲဖြစ်ဖြစ်တရင်လိုပဲဖြစ်ဖြစ်ကျမဘာလို့ဆိုဝိညာဉ်တော်ဖရာသမီးကိုဖြေးပါဝိညာဉ်တော်ဖရာသမီးကိုဦးဆောင်ပါဝိညာဉ်တော်ဖရာသမီးကိုစကားပြောပါဝိညာဉ်တော်ဖရာကိုရတကိုးနဲ့သမီးကိုဖြေးပါဒီလိုပြောတယ်တရားဟောမယ့်ချိန်လဲဒီအတိုင်းပဲတခါတည်းကျမနှုတ်ကပတ်တော်ဝင်ခဲ့တဲ့ခါမှာအယံပင်မန်းတယ်ဘာဖြစ်လို့ဆိုတော့ study လုပ်ထားတဲ့အရာတွေရှိတယ်လေ့လာထားတဲ့အရာတွေရှိတယ်မမားစေချင်ဘူးပြောမယ့်အရာတွေအချက်လက်တွေမကြံစေချင်ဘူးအဲ့ဒီအချိန်မှာကျမကဘာဖြစ်လဲဆိုတော့တခါတည်းကျရင်အားရတာရှိတယ်ဇာတိအားဖြင့်တခါတည်းကျရင်အားမရတဲ့အချိန်ရှိတယ်ဝိညာဉ်တော်ဘုရားကိုကျမစကားပြောတယ်ကိုရောတမီးအားမရတဲ့အချိန်တွေရှိတယ်ကို break through မရဘူးလို့ခံစားရတဲ့အချိန်တွေရှိတယ်ဒါနဲ့ဝိညာဉ်တော်ဘုရားကဘာပြောလဲသိလားငါနဲ့အတူနေလို့လုံနေတာငါကအရှိမအစ်စ်အစ်ဖန်ဆင်းနေနေကလမ်းတစ်ကိုရှောက်ယုံမယ်ဘာတွေ complain တက်နေရလဲဒါကြောင့်မလို့လေတခါတည်းကျမနှုတ်ကပတ်တော်ဝင်ရတဲ့ခါမှာကျမကိုယ်နဲ့ခွန်အားမရတဲ့အချိန်တွေရှိပေမဲ့ပြောင်းလဲတဲ့သူတွေယာနဲ့ချီထောင်နဲ့ချီတွေကိုကျမမြင်လိုက်တဲ့ခါမှာအော်ဝိညာဉ်တော်ဘုရားနဲ့စီးမြွားတာလွယ်လိုက်တာအခုဘာလို့အရန်ခတ်နေလဲသိလားဘာလို့လုံးခတ်နေလဲသိလားဘာလို့လို့စိတ်တကြနေလဲသလားဘာဖြစ်လို့ depression တွေဝင်နေလဲသလားဘာဖြစ်လို့ဝမ်းမြောက်ခြင်းတွေဆုံးရှုံးနေလဲသိလားဝိညာဉ်တော်ဖခင်နဲ့ချိတ်ဆက်ဖို့မိတ္တဟာရောက်ဖွဲ့ဖို့စကားပြောဖို့သူ့အတန်ကိုနားထောင်ဖို့အတွက်လိုနေတာ Amen Amen ဒါကြောင့်မလို့ဝိညာဉ်တော်ဖခင်ကသူ့ကိုစကားပြောတယ်သူကလည်းဝိညာဉ်တော်ဖခင်ကိုဘယ်မြို့ရောက်ရောက်စကားပြောတယ်တဲ့ဝိညာဉ်တော်ဖခင်ရဲ့အတန်ကိုနားထောင်တတ်တဲ့သူကလေဥပမာတစ်ခုပေးမယ်ဆိုပါစို့ကျမကဒီနေ့မှာကျမ်းမာခြင်းနဲ့ဆိုင်တဲ့နှုတ်ကပတ်တော်ကိုဝင်ရတယ်ဆိုပါစို့ဥပမာတစ်ခုနော်အောက်မှာဝိညာဉ်တော်ဘုရားရဲ့ဖွင့်ပြချက်ကိုလက်ခံတဲ့သူတစ် group ရှိမယ်နောက်တစ်ဖွဲ့ကလက်မခံတဲ့တစ် group ရှိမယ်လက်မခံတဲ့ group ကဘယ်လိုကြားမလဲတလားအဲ့ထဲမှာကျမ်းမာတဲ့သူပါတယ်ဆိုပါစို့ငါကျမ်းမာပြီသားလေဘာလာဟောနေလားမသိဘူးဒီနေ့တော့လာတာအချိန်ကုန်တာပဲဖတ်တင်တယ်ငါရဲ့ကိုကျမ်းမာတာငါကျမ်းမာရေးလိုက်စားတယ်ငါကအုံနောက်လဲကောင်းတယ်ငါကစိတ်ပိုင်းဆိုင်ရာလဲအခြေအနေကောင်းတယ်ခန္ဓာပိုင်းဆိုင်ရာလဲအခြေအနေကောင်းတယ်ဒါကြောင့်မို့ဒီနေ့နှုတ်ကပတ်တော်ငါအတွက်မဟုတ်ပေမဲ့အေးဖို့လေတခြားတရားရောအတွက်ဖြစ်နိုင်တယ်သူကဒီလိုစဉ်းစားတာတရားဟောချက်တပုတ်သေးပဲနော်ဒီတပုတ်သေးပဲဒါပေမဲ့ဝိညာဉ်တော်ဘုရားရဲ့ဖွင့်ပြခြင်းကိုခံယူနေတဲ့ပုဂ္ဂိုလ်ကနောက်တနည်းနဲ့ကြားတယ်နောက်ထပ်ဖွင့်ပြချက်ကိုတရားဟောဆရာမကြားတဲ့ဖွင့်ပြချက်နဲ့သူကြားတယ်ကျမကိုယ်တိုင်ဖြစ်ခဲ့ဘူးလို့ပြောနေတာအဲ့တော့ဒီနေ့မှာဖခင်ကကျမချင်းကိုပေးကျင်နေဆိုတဲ့အရာကိုဟောတဲ့အခါမှာကို့အတွက်ပဲမဟုတ်တော့သူကဘလို့စစင်းစားလဲဆိုတော့သူ့ရဲ့အထက်ထဲမှာဝိညာဉ်တော်ဘုရားကဘလို့ဖွင့်ပြလဲဆိုတော့ငါဟာကျမချင်းအရှင်ဖြစ်တယ်မင်းနဲ့တူတူငါလှုပ်လှုပ်ချင်တယ်မင်းတော့တဲ့နေရာမှာကျမချင်းကိုငါစီစဉ်စေချင်တယ်ကန်ဆာရောကမင်းအားဖြင့်ပြောင်းမယ်နော် AIDS ရောကမင်းအားဖြင့်ပြောင်းမယ်ဟိုအချိတ်တွေမင်းအားဖြင့်ပျောက်သွားလိမ့်မယ်နော်မင်းမလုံနိုင်တဲ့အရာတစ်ခုမှမရှိဘူးကျမချင်းဆိုတဲ့အရာကကောင်းငင်နိုင်ငံတော်ရဲ့နော်ဟိုဖြစ်ချင်းတဲ့ကတစ်ခုဖြစ်တယ် ကဒီလိုဖွင့်ပြခြင်းခံရတာဝိညာဉ်တော်ဖခင်နဲ့ချိတ်ဆက်ပြီးဝိညာဉ်တော်ဖခင်သမီးကိုစကားပြောပါတားကိုစကားပြောပါထပ်ဖြည့်ပေးပါလို့မပြောတဲ့ပုံကိုယ်တွေကလူရဲ့နားနဲ့ပဲကြားပြီးတော့ဝိညာဉ်တော်ဖခင်နဲ့ချိတ်ဆက်တဲ့ပုံကိုယ်တွေကဝိညာဉ်နားနဲ့ဖခင်ကိုကြားလိမ့်မယ်အာမင်ကြည့်နောက်တစ်အဖြစ်အပျက်တစ်ခုကိုကျွန်မပြောပြမယ်အဲ့ကဘာလဲဆိုတော့တမန်တော်ဝတ္ထုအခန်းကြီး၈အခန်းငယ်၅ကနေစပြီးတော့ဖတ်လိုက်မယ်ဆိုရင်ကျမတို့အားလုံးဖိလိပ္ပုအကြောင်းကိုမှတ်မိမယ်လို့ယုံကြည်ရယ်ဆရာဆိုဒီကအယံဝင်ခါတယ်သူတိတ်ကြိုက်တဲ့ story တခုဖြစ်တယ်ကျမလည်းအဲ့ story ကိုကြိုက်တယ်အဲ့ဒီနေ့မှာအဲ့ story တဲကလျှို့ဝှက်ချက်တခုကိုကျမဖော်ပြမယ်ကဲကျန်းစာတော့များများဖတ်ရမယ်အဆင်ပြေပါသလားအဆင်ပြေပါသလားအဲ့တော့တမန်တော်ဝတ္ထုအခန်းကြီး၈အခန်းငယ်၅ကနေ၈ကိုကြည့်လိုက်မယ်ဆိုရင်ရှမာရုမြို့မှာဖိလိပ္ပုအပြင်노ထောင်ကိုအကြီးကျယ်ဖြစ်တယ်အဲ့တကွက်သိဖို့လိုတယ်အာဇုံမြို့မှာပေါ်လာတယ်ဆိုတဲ့အရာမလာခင်ရှမာရိမြို့မှာဖိလိပ္ပုအားဖြင့်ကြီးမားတဲ့노ထမှုတွေဖြစ်တယ်ကဲဖတ်ရအောင်ဖိလိပ္ပုဒီလေရှမာရိမြို့သို့သွား၍ခရစ်တော်၏အကြောင်းကိုဟောလေ၏လူအစုဝေးတို့သည်ကြား၍ဖိလိပ္ပုပြုသောနမိတ်လက္ခဏာတို့ကိုမြင်သောအခါသူ၏စကားကိုတညီတညွတ်ထဲနားထောင်ကြ၏အကြောင်းမူကားနဆိုးဆွဲသောသူအများတို့၏အထဲမှနဆိုးတို့သည်ပြင်းစွာသောအတန်နှင့်အော်ဟစ်လျက်ထွက်သွားကြ၏။ကိုမလုံးနိုင်သောသူချင်းမစွမ်းသောသူအများတို့သည်လည်းပကတိအဖြစ်သောရောက်ကြ၏။ထိုမျိုးသူမျိုးသားတို့သည်အလွန်ဝမ်းမြောက်ခြင်းရှိကြ၏။အကြီးကျယ်နိုးထမှုဖြစ်နေတဲ့နေရာမှာဘယ်မှုတော်ဆောင်မဆိုပျော်တယ်။ကျမတော်မှာအခုသီးဒီအတင်းတော်မှာဒီအတင်းတော်မှာကျမဝင်ငားရတဲ့အခါမှာအယံပြောတာတခြားသောနေရာတွေကိုတွိုင်းဒီနေရာကိုလွမ်းတယ်ဘာဖြစ်လဲဒီမှာရှိသူတွေအယံနိုးထနေတာကိုလူများတာနေတာနဲ့မဆိုင်ဘူးနော်နိုးထတဲ့ atmosphere ကလေဒုကကြွားကိုကြွားတာကြွားကိုကြွားတာကျမဘာပဲပြောပြောဒီနေရာကိုပြန်ရောက်လာပြီးတော့အမှုတော်ဆောင်ရမယ်ဆောင်ရတဲ့အခါတိုင်းမှာကျမအရှိန်ဟုန်နေ yes 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 လုံနိုင်တယ်တခြားသောနေရာမှာကျမဒီလိုပဲဟောရဟုတ်ကဲ့ပြာကြံတဲ့ကိုချစ်တယ်မိတ်ဆွေမလှုပ်တော့မလှုပ်ရဲဘူးရှုသောနေရာမှာတော့ခေါင်းတစ်လုံးပဲပေးဖို့တာမသိရင်တရားရုံးမှာတခါတရားဆင့်နေသလိုပဲကွင်းထဲထည့်ထားတာတိုက်ဆိုင် sorry เนาะ노ထနေတဲ့နေရာမှာဘာလို့မဆိုးပြောတယ်ဒါပေမဲ့ဖခင်ကသူ့စီကိုလာပြီးစကားပြောတယ်노ထတဲ့မြို့တဲကနေတော်လန်းအောင်သွားတယ်ဘာအတွက်သွားခိုင်းတာလဲအေသီယိုပီအီသီယိုပီးယားနိုင်ငံကလာတဲ့ဘယင်မကြီးရဲ့ဘုံကြီးတဲ့အမတ်တည်းအဲ့လူကအဲ့ဒီနေရာကိုရောက်နေတယ်သူရှိတဲ့မြင့်ရထာနာကိုအမိလိုက်ခိုင်းတာရှမာရိမြို့ကနေပြီးတော့အခုနသူတို့ပြောတဲ့ဂါဇဘက်ကိုသွားတဲ့တော်လန်တဲ့ကိုအမိလိုက်ခိုင်းတာအဲ့ကျွန်မစဉ်းစားကြည့်တယ်ဒါလေးကိုကျွန်မစဉ်းစားကြည့်ဘာဖြစ်လို့များ노ထမှုရှိတဲ့နေရာကိုခြံထားပြီးတော့မှလူမရှိတော့နည်းနည်းလေးပဲရှိပါတယ်ဆိုတော့ तू ပြောတဲ့လူတယောက်အတွက်ဘာဖြစ်လို့သွားခိုင်းတာလဲကျမသဘောပေါက်သွားတယ်ဝိညာဉ်တော်ဖခင်ကအလုတ်လုတ်တဲ့အခါမှာမြို့တစ်မြို့ကိုပဲပြောင်းလဲစေနိုင်တာမကဘဲနဲ့နိုင်ငံတစ်နိုင်ငံကိုလူတယောက်အပြင်ပြောင်းလဲစေနိုင်တဲ့နမိတ်လက္ခဏာကိုလှုပ်ချင်လို့ဥဆောင်သွားတာဘာဖြစ်လို့လဲဆိုတော့ဒီနေရာမှာစဉ်းစားကြည့်လိုက်ပါခုနအေသီယိုပီးအမတ်ကမိဖုရားကသူ့စကားကိုနားထောင်ရတယ်ဆိုမှတော့တနိုင်ငံလုံးကသူ့စကားကိုနားထောင်နေဆိုရသဘောတဘာဝနဲ့အတူတူပဲဟုတ်လားကဲဒီလိုမျိုးပုံကိုတယောက်ကိုလူဇာတိအားဖြင့်အချိတ်ဆက်ရပြီးတော့ဝင်ငှောက်ဖို့ဆိုတော့မဖြစ်နိုင်ဆိုပါစို့အရန်နာမည်ကြီးတဲ့လူတယောက်ကိုနော်ဆိုပါစို့ဆရာအီလီရှဲကဝင်ငှောက်ခြင်းနဲ့ဆိုပါစို့သူနဲ့မသိဘူးဆိုရင်နော်သူကအကယ်၍ကျမကအရန်နာမည်ကြီးတဲ့သူနဲ့ကျမကခင်မင်ရင်းနေရဆိုသူကဘာလဲလို့မယ်ဆရာမကျွန်တော်ကလေနော်လူငယ်သာသနာထဲမှာသူ့ကိုကျွန်တော်သွားပြီးတော့ဧဝံဂေလိလှုပ်ခြင်းလို့ကျွန်တော်နဲ့ချိတ်ဆက်ပေးပါတဆင့်ခံပြီးတော့သွားရတယ်နာမည်ကြီးတဲ့သူပုံကိုတယောက်ယောက်အခွင့်ထူးခံတယောက်ယောက်နဲ့ချိတ်ဆက်ပြီးတော့မှအထက်ကိုရောက်နိုင်တာဒါပေမဲ့အခုဒီနေရာမှာအထက်ကိုရောက်နိုင်ဖို့ရန်အတွက်ကြီးမားတဲ့ပြောင်းလဲမှုတစ်ခုကိုစတင်ဖို့ရန်အတွက်လူနဲ့ဆိုင်တဲ့အချိတ်ဆက်လူနဲ့ဆိုင်တဲ့မျက်နှာသာရခြင်းမပါဘဲနဲ့ဝိညာဉ်တော်ဖခင်ရဲ့အချိတ်အဆက်နဲ့လှုပ်သွားတာ hallelujah အဲ့ဒါကထူးခြားချက်ပဲဒါကြောင့်မလို့အီသီယိုးပီးယားနိုင်ငံလိုနေရာမျိုးမှာလူဖခင်သခင်ကနှုတ်ကပတ်တော်ကိုဘသူအားဖြင့်ရောက်စေခဲ့တယ်လဲဖိလိပ္ပုအားဖြင့်ရောက်စေခဲ့တယ်ဒ တယ်အဲ့လောက်နဲ့မပြီးသေးဘူးအဲ့လူကချက်ချင်းနှစ်ချင်းခံတယ်ဟုတ်လားနှစ်ချင်းခံပြီးတော့မှဝိညာဉ်တော်ကားတဲ့ကျမ်းစာထဲမှာတေချာပြန်ဖတ်လိုက်ပါအချိန်မရှိမှဆိုလို့နော်အဲ့တော့အခန်းငယ်38ကနေ40ကိုဖတ်တဲ့အခါမှာဘာကိုတွေ့ရလဲဆိုရင်ဖိလိပ္ပုတီလည်း40လောက်မှာဖိလိပ္ပုတီလည်းအာဇုတ်မျိုးမှပေါ်လာ၍တဲ့ထိုမျိုးမှကေသရီမျိုးတန်အောင်မျိုးရွာအစဉ်တိုင်းရှောက်သွား၍ဧဝံဂေလိတရားကိုဟောလေ၏ဘာဖြစ်လို့အခုနောက်တောလန်းကနေအာဇုတ်မျိုးကိုပေါ်လာတယ်လဲဆိုတော့ဝိညာဉ်တော်သည်ဖိလိပ္ပိကိုဆောင်းယူတော်မူ၏ဒီဒီမှာဒါလေးကိုကျွန်မနားလဲစေချင်တယ်သင်ဘယ်အလုပ်ပဲလုပ်လို့ဖယားသခင်ကလူတွေမမြင်ဘူးတဲ့ပုံစံမကြားဘူးတဲ့ပုံစံမစင်စားဘူးတဲ့ပုံစံနဲ့တင့်ရဲ့ထဲထဲမှာအလုပ်လုပ်ဖို့ရင်အတွက်အမြဲတမ်းသူက ready ဖြစ်နေသင် ready ဖြစ်ဖို့ပဲလိုတာသူက ready ဖြစ်နေတယ်ကြည့်နော်သူ့မှာဘာအချိတ်ဆက်မှမရှိဘာအခွင့်အလမ်းမှမရှိဘာမျော်လင့်ချက်မှမရှိတဲ့တော်လန်တဲမှာနိုင်ငံတနိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ကိုနှုတ်ကပတ်တော်ဝေငှပြီးတော့ရင်းနှစ်ချင်းပေးရဆိုတဲ့အရာဖြစ်တယ်လို့ဖြစ်နိုင်ခဲ့တယ်လို့ဒီနေ့တဲ့အသက်တာအပြင်ဘုရားသခင်ကထိုကဲ့သို့သောအမှုရာတွေကိုလှုပ်လိုက်မယ်ယုံပါယုံပါအာမင်အမျိုးသမီးများကျွန်မဝန်ခံခြင်းနဲ့တင့်သက်တာအားဖြင့်မြန်မာနိုင်ငံမှာရှိတဲ့မပြောင်းလဲတဲ့노ထမှုဖြစ်လိမ့်မယ်။အာမင်။ယုံပါ။အမျိုးသားများဒီနေ့မြန်မာနိုင်ငံထဲမှာရှိနေတဲ့ပြုပြင်ပြောင်းလဲရေးအားလုံးကိုဦးဆောင်ရတဲ့ပုံကိုယ်တွေဟာသင်တို့ဖြစ်လာလိမ့်မယ်။အာမင်။လူငယ်များမြန်မာပြည်ရဲ့အနာဂတ်ကိုအလှပဆုံးဖြစ်အောင်ဖန်တီးပြီးတော့ဒီနေ့တည်ဆောက်မဲ့သူဟာဒီနေ့ဒီမှာရှိတဲ့လူငယ်တွေဖြစ်ကြောင်ကျွန်မယေရှုနာမ၌ဝန်ခံတယ်။ဟာလေလုယာ။ကျွန်တော်တို့တင်းတော်ထဲမှာရှိတဲ့ကလေးငယ်တွေဟာလေတန်ရှင်းသောဝိညာဉ်တော်ပြရဲ့သွန်လောင်းခြင်းအပြင်တစ်ခါမှမရခဲ့ဘူးတဲ့ break through တွေကိုရပြီးတော့ငယ်ငယ်ရွယ်ရွယ်နဲ့နှုတ်ကပတ်တော်ဝင်ရမယ်ကလေးတွေဖြစ်ကြောင်ကျွန်မယေရှုနာမ၌ဝန်ခံတယ် Amen Amen အဲ့လိုအတွေးခေါ်နဲ့အဲ့လိုအမြင်ကဘယ်အချိန်မှရောက်လာတာလဲဘယ်အချိန်မှရောက်လာတာလဲငါကဝိညာဉ်လူဖြစ်တယ်ဝိညာဉ်တော်နဲ့ချိတ်ဆက်နေတယ်ဝိညာဉ်တော်နဲ့တွာလာနေတယ်ဝိညာဉ်တော်အကြောင်းကိုပဲစဉ်းစားနေတဲ့အခါမှာအဲ့ဒီတက်နိုင်ခြင်းကတင့်ရဲ့အတ္တတာထဲမှာရောက်ရှိလာတယ်အခုကြည့်အခုစီးပွားရေးလုပ်နေတဲ့သူတွေကျမဒါလေးကို prophet ပြုခြင်းနဲ့အရန်ခတ်နေတယ်မှတ်လားဘလောက်ပဲခက်ခဲတင့်ရဲ့အတ္တတာထဲမှာအရင်အနည်းမတည်မှုတင့်ဘက်ကတပြားတစ်ချက်မှစိုက်ထုတ်ရှာမလို့ပဲနဲ့ဘုရားသခင်ကတင့်ရဲ့အတ္တတာထဲမှာကြီးမားတဲ့လုပ်ငန်းတွေကိုဘုရားထည့်ပေးလိမ့်မယ်ကျမဝန်ခံအခုပညာရေးနယ်ပယ်မှာကျမတို့အဆင်မပြေမှုတွေအများကြီးရှိရယ်ဘလောက်ပဲရှိရှိတော့တင့်မှာပညာရေးနဲ့ပတ်သက်ပြီးတော့ background မကောင်းတဲ့အရာပဲဖြစ်နေပါစေဖခင်ကပညာရှိတို့ကိုရှက်ကြောက်စေဖို့အတွက်လောကီအရာမှာတင့်ဘလောက်ပဲအားနည်းနေပါစေပညာနဲ့ဉာဏ်နဲ့တင့်ကိုဖခင်အုပ်ချုပ်နိုင်ရတဲ့အခွင့်အရေးတွေလည်းဖခင်ပေးလိမ့်မယ်ကျမယေရှုနာမနဲ့ဝန်ခံတယ်အဲ့ဒါဖခင်လှုပ်ဆောင်ချက်ဖြစ်တယ် Amen ဝိညာဉ်တော်ဖခင်လှုပ်ဆောင်ချက်ဖြစ်တယ်ကဲနောက်ထပ်တစ်ခုကိုကြည့်လိုက်တဲ့အခါမှာကေသရီမြို့တိုင်အောင်မြို့ရွာအစဉ်အတိုင်းရှောက်သွားရေးဧဝံဂေလိကိုဝင်ရတယ်မြို့ရွာအနှံ့ကိုရောက်သွားနိုင်တဲ့ power ဘယ်နေရာမှာဘယ်လိုသွားရမလဲဘယ်လိုလုပ်ရမလဲဘယ်မြို့မှာဘယ်သူနဲ့ချိတ်ဆက်ရမလဲတော့ဘယ်စကားကိုခေါ်ရမလဲဘယ်စကားကိုပြောရမလဲဆိုတဲ့အရာကိုဝိညာဉ်တော်အပြင်ရှင်ပေါလုတည်ဖိလိပ္ပုတည်တယ်သင်ရောတည်ပြီလားသင်တည်ဖို့အတွက်ဘာလုပ်ရမလဲဝိညာဉ်တော်ဘုရားနဲ့ချိတ်ဆက်မယ်ချိတ်ဆက်တယ်ဆိုတာဘာကိုပြောရလဲစကားပြောရမယ်စကားပြောကျမမှတ်မိသေးတယ်ကျမစင်ကာပူနိုင်ငံမှာရှိတဲ့အချိန်တုန်းကတရားဟောဆရာတယောက်လာတယ်။ "तू ကတရားဟောနေနေအခြားသောဘာသာစကားတစ်ချက်တစ်ချက်ထပြောတယ်။ပြီးလည်းပြောဝိညာဉ်တော်ဖျားနေ"အိုး I'm so happy" ဆိုဘင်းအောင်ကြီးကဘာမှမရှိဘူးလေ။ဇာတိအနေနဲ့ကြည့်တဲ့ तू ကဒီလိုပဲစဉ်းစားမှာဒါပေမဲ့ तू ကအဲ့လိုမျိုးထပ်ထပြောပြီးတော့ခဏနေကြရင်ထွက်လာတဲ့စကားလုံးတွေကလူငယ်စကားနဲ့ပြောမယ်ဆိုအနှစ်တည်းအသက်ရှင်ခြင်းနဲ့ဆိုင်တဲ့အရာတွေကို तू ကပြောတာဆိုတော့လူအနေနဲ့နားမလည်နိုင်တဲ့အရာတွေအားလုံးကိုဝိညာဉ်တော်ဖခင်ကအပြောင်းလဲလုပ်ပေးနိုင်တယ်ဆိုတဲ့အရာကိုသဘောပေါက်စေချင်တယ်အာမင်ဒါကြောင့်တကောခန်းကြီးနှစ်ခန်းငယ်6ကနေ12မှာဒီလိုပြောထားတယ်အတူတူကဖခင်အောင်ကျမ်းစာလာတဲ့နေ့အညီဖခင်ကိုချစ်တော်သူတို့အဖို့လုံးကဖခင်ပြင်ဆင်တော်မူသောအရာတို့ကိုလူမျက်စိဖြင့်မမြင်နားဖြင့်မကြားစိတ်နှလုံးဖြင့်မကြံစီသေးထိုရာတို့ကိုဖရာသခင်သည်မိမိဝိညာဉ်တော်အားဖြင့်ငါတို့အားဖော်ပြတော်မူ၏ဝိညာဉ်တော်သည်ဖရာသခင်၏နည်းနည်းသောအရာတိုင်းအားခတ်သိမ်းသောအရာတို့ကိုစစ်တော်မူ လူဤနည်းနည်းသောအရာကိုလူ၌ရှိသောမိမိစိတ်ဝိညာဉ်မှတပါအဘယ်သူသိသနည်းထိုနည်းတူဘုရားသခင်ဤနည်းနည်းသောအရာကိုဘုရားသခင်ဝိညာဉ်တော်မှတပါအဘယ်သူများမသိကြည်ကြည်လေးငါတို့သည်လောကီဝိညာဉ်ကိုမခံရကြဘုရားသခင်ပေးတော်မူသောအရာတို့ကိုသိခြင်းအလုံးကဘုရားသခင်ထံမှကြွလာသောဝိညာဉ်ကိုခံရကြပြီ။ hallelujah hallelujah လက်ခုပ်ကြည့်ရတဲ့နေ့ထိုးဘုရားကိုယေရှုတင်ရအောင်ဘုရားသခင်နဲ့နေတဲ့အရာတွေကိုကျမတို့သိခွင့်ရှိတယ်။အဲ့နဲ့နေတဲ့အရာကိုဘုရားကသူ့ရဲ့ဝိညာဉ်တော်အပြည့်ကျမတို့ကိုပေါ်ပြလိမ့်မယ်။ amen တခါတည်းကျမတို့ဒီမှာဆူတောင်းပူရန်တွေရောက်လာတဲ့သူတွေကျမတို့ဘယ်လိုဆူတောင်းပေးရမလဲမသိဘူး။ဘယ်ကနေစဆူတောင်းပေးရမလဲမသိဘူး။သူတို့ကလည်းပညာစမ်းနာလားဘာလားတော့မသိပါနော်ရခိုင်လို့မသိပါဆေမကိုဖျားဖော်ပြသလိုတောင်းလိုက်တက်ဒီလိုပဲခက်တီတီပဲဒါပေမဲ့တောင်းလိုက်တဲ့အချိန်မှာဘာဖြစ်ဆိုမျက်ရည်ပေါက်ပေါက်ပေါက်ကျတဲ့အစင်တီဖျားဖြစ်သွားစီသူရဲ့နောက်ကျောင်းနေအားလုံးကိုဖျားဖော်ပြတယ်သူအခုလှုပ်နေတဲ့အရာအားလုံးကိုဖော်ပြတယ်သူလှုပ်ချင်တဲ့အရာအားလုံးကိုဖျားဖွင့်ပြတယ်အာမင်အဲ့တော့အရန်လွယ်တယ်လူတယောက်ပြောင်းလဲပွင့်တော့ဝိညာဉ်တော်ဖျားနဲ့ချိတ်ဆက်ပြီးအလုပ်လုပ်တဲ့အခါမှာလွယ်ကူတယ်ဒီလိုပဲသင်ကအခုဒီလောကမှာဘုရားကသင်ကိုအမှုတော်ဆောင်နေရာမှာထားခြင်းမှာထားလိုက်မယ်။တနည်းအားဖြင့်အချိန်ပြည့်အမှုတော်ဆောင်ကိုပြောတာ။ခရိယန်တိုင်းကတော့ဘုရားရဲ့အစီကိုခံနေတဲ့သူတွေပဲ။ဒါပေမဲ့အချိန်ပြည့်အမှုတော်ဆောင်မဟုတ်ဘဲနဲ့သင်ကအပြင်လောကမှာနော်နေပယ်တစ်ခုခုမှာသင်ရှိနေတယ်ဆိုပါစို့။အဲ့ဒီနေပယ်ထဲမှာသင်ရောက်တဲ့အခါမှာသူတစ်ပါးနဲ့မတူတဲ့တောင်တွေအားလုံးရဲ့အထုပ်ကိုသင်ရောက်နိုင်ဖို့တဲ့ဝိညာဉ်တော်ဘုရားကကူညီနိုင်တယ်။အောင်မြင်ခြင်းတကားတွေအောင်မြင်ခြင်းအထက်ကိုသင်ကိုဘုရားကပို့ပေးနိုင်တယ်။ဉာဏ်ပညာရဲ့အထက်ကိုဘုရားသခင်ကိုပို့ပေးနိုင်တယ်။အာမင်။စီးစိမ်ရဲ့အထက်ကိုသင်ကိုဘုရားပို့ပေးနိုင်တယ်။အခုကျမဒီနေရာမှာတချို့တချို့သောအရာတွေကိုကျမပြောလို့မရအောင်။တကယ့်ကိုဘုရားသခင်ရဲ့ဝိညာဉ်တော်အားဖြင့်0ကနေပြီးတော့တကယ့်ကိုဘီလီယံနာအထိဖြစ်ပျက်သွားတဲ့ပုံကိုယ်ရဲ့အကြောင်းကိုနော်ဒီနိုင်ငံကတော့မဟုတ်ဘူးအခြားနိုင်ငံရဲ့မိတ်ဆွေတွေထဲမှာကျမကြားရတယ်။အရင်အောစရာကောင်းတယ်။တကဘာလုံးကိုကင်လှုပ်နိုင်တဲ့သူတွေဖြစ်ဘုရားကနော်အဲ့လိုအတုံးပြူနေတဲ့ဆိုတဲ့အရာတွေကိုကျမကမြင်ရတယ်ကြားရတယ်မကြခင်မှာလဲသူတို့စာအုပ်ထုတ်မယ်ဒါပေမဲ့စာအုပ်ထုတ်ခြင်းမလာခင်မှာနော်ဒါကဟို privacy ဖြစ်တဲ့အတွက်ကြောင့်ကျမပြောပြလို့မရအောင်သို့တော့ဝိညာဉ်တော်ဖခင်ကသူ့ရဲ့အသက်တာထဲမှာအလုပ်လုပ်တဲ့အရာကလေတကက်ကိုကြောက်ခမန်းလေးလေးအလုပ်လုပ်တာဖြစ်တယ်ဖခင်ကအခုသူ့ကိုဘာဆက်ပြောလဲဆိုတော့မင်းကဘီလီယံနာတွေမကအခုတော့ဘီလီယံနာနော်နိုင်ငံတော်တော်များများကိုတခါတည်းနော်ဝယ်နိုင်တဲ့အဲ့မှာရှိတဲ့ property တွေကိုဝယ်နိုင်တဲ့ပုံကိုဖြစ်တယ်သူကို trillion နာအထိဘုရားခင်ကသူ့ကိုကောင်းကြီးပေးမယ်လို့ပြောတဲ့အခါမှာသူ့အနေနဲ့နမိတ်လက္ခဏာတွေကိုဇက်တိုက်ဝိညာဉ်တော်ဘုရားအပြင်မြင်ခဲ့တော့ yes and amen သူပဲဒါပဲထူလိုက်တယ်။ဒါပေမဲ့အဲ့လိုလူရဲ့အထဲထဲမှာဘုရားခင်ကဝိညာဉ်တော်ဘုရားအပြင်ဘာလို့ဖွင့်ပြတယ်လဲဆိုတော့သူ့ဘက်ကလည်းဝိညာဉ်တော်ဘုရားနဲ့ပတ်သက်တဲ့အရာကိုအမြဲတမ်းစဉ်းစားနေတာ။ဘုရားနဲ့ပတ်သက်လာတဲ့အရာငါဘာလုပ်ရင်ကောင်းမလဲ။ငါရဲ့ငွေကြေးတွေကိုဘလို့အသုံးပြုရင်ကောင်းမလဲ။ဘယ်နေရာမှာဘုရားသုံးစေချင်တယ်ဒီလိုစဉ်းစားနေတာ။အဲ့လိုစဉ်းစားနေပြီးတော့ဝိညာဉ်တော်ဘုရားနဲ့ချိတ်ဆက်နေတဲ့ပုံကိုယ်တွေကိုဝိညာဉ်တော်ဘုရားကနောက်ဆုံးသောကာလရဲ့စီးစင်ကိုပေးတာမဆန်းဘူးအာမင်ဉာဏ်ပညာတွေတခါတည်းသူတို့ဘာမစဉ်းစားနိုင်တဲ့ပုံစံတွေနဲ့သူ့ကိုဖွင့်ပြတာမဆန်းဘူးအခုနောက်ဆုံးမှာနောက်ဆုံးနေအများကြီးရှိနေသေးတယ်အခုကျမတို့သိထားတဲ့ technology တွေအရင်မြင့်ပါတယ်ဆိုတဲ့အရာတွေကအခြားအခြားသောနိုင်ငံတွေမှာသူတို့သိထားတဲ့ technology တွေတော့ကျမတို့လိုက်မမီတဲ့အရာရှိတယ်အခုဟင်စိန်နည်းနည်းပြောပြမယ်magnet လို့ခေါ်တဲ့တန်လိုက်ကနောက်ဆုံးရဲ့နောက်ဆုံးထဲရတစ်ခုဖြစ်လာတော့မယ်တန်လိုက်အားဖြင့်လှုပ်ဆောင်မဲ့အရာတွေအများကြီးရှိတယ်အဲ့တော့ဟိုတနည်းအားဖြင့်ချမ်းသာကြွယ်ဝမှုနဲ့ဆိုင်တဲ့အရာကိုခုနတစ်ယောက်က revelation ရတာဖျားဖွင့်ပြတာကြည့်နော်ဒါကြောင့်မို့စီးပွားရေးနယ်ပယ်ထဲမှာသင်ရှိနေတဲ့အခါပဲဖြစ်ဖြစ်အိမ်တော်မိသားစုပဲဖြစ်ဖြစ်ပညာရေးထဲမှာပဲဖြစ်ဖြစ်ဘယ်ကဏ္ဍပဲမဆိုသင်ရှိနေတဲ့နေရာမှာဖျားသခင်ကသူတစ်ပါးနဲ့မတူတဲ့ဖွင့်ပြချက်တွေကိုဝိညာဉ်တော်အားဖြင့်သင်ကိုဖွင့်ပြခြင်းနဲ့သင်ကနားထောင်ရမှာသင်ကအချိန်ပေးရမှာသင်ကလောကနဲ့ဆိုင်တဲ့အရာတွေအားလုံးကိုရက်တက်လိုက်ဖွင့်တယ်ဒီနေ့ဘုရားသခင်ကအလိုတော်ရှိတယ်။ဘာလို့ဆိုတော့တမန်ကျမ်းစာထဲမှာပြန်ကြည့်လိုက်တဲ့အခါမှာဘာတွေ့ရလဲဆိုတော့အေဖက်အိုရာစာအခန်းကြီး9အခန်းငယ်16ကနေ18မှာဒီလိုပြောထားတယ်။ယခုနေ့ရက်ကာလတို့သည်ဆိုးရုပ်သောကြောင့်ကာလအချိန်ကိုရွေးနှုတ်ကြလော့။တနည်းအားဖြင့်နေ့တိုင်းပြင်းမနေနဲ့နေ့တိုင်းဝိညာဉ်ပိုင်းဆာမှာရေးသားခုံမနေနဲ့ဘုရားနဲ့စကားပြောခြင်းဖယားရဲ့နှုတ်ကပတ်တော်ကိုလေ့လာခြင်းဖတ်ရှုခြင်းတရားစကားကိုနားထောင်ခြင်းဆိုတဲ့အရာတွေကိုပြန်လည်ပြီးတော့လုပ်ကြ Amen Don't be lazy Hallelujah ကာလအချိန်ကိုရွေးနှုတ်ကြဉာဏ်ပညာရှိကြအာမင်ထို့ကြောင့်တတိမရှိသောသူမဖြစ်သခင်ဘုရား၏အလိုတော်ရှိရာကိုပိုင်းခြား၍တည်တော်သူလိုက်ပြောပါအောင်ပိုင်းခြား၍တည်တော်သူအာမင်ဖယားသခင်အလိုတော်ရှိတဲ့အရာကဘယ်အရာဖြစ်တယ်လဲဆိုတဲ့အရာကိုပိုင်းခြား၍သိတော်သူတနည်းအားဖြင့်ဝိညာဉ်ပိုင်းဆိုင်မှာကြီးထွားတော်သူတွေဖြစ်ကြပါတယ်။ထိုကဲ့သို့ဖြစ်နိုင်ဖို့ရန်အတွက်ဖယားက hints ပေးထားတယ်။လွန်ကျူးစေတတ်သောစပြည့်ရဲ့ရှောင်းမရင်မူးခြင်းရှိသမျှကိုရှောင်းမလောကကိုအာဏာနဲ့ဝိညာဉ်တော်နဲ့ဆန့်ကျင်မဲ့ဖြစ်လိမ့်မယ်။ဒီလောကကလူမျက်နာတွေကိုကြည့်ပြီးအထက်ရောက်ဖို့နဲ့မကြိုးစားပါနဲ့ဝိညာဉ်တော်နဲ့သွားလာတဲ့သူကလူတိုင်းရဲ့အထက်ကိုရောက်ကိုရောက်တယ်အာမင်အာမင်ဖခင်ကဘာပြောလွန်ကျူးစေတတ်သောစပြည့်ရင်နဲ့ရင်မူးခြင်းကိုရှောင်၍ကျွန်မပြောပြမယ်ဒီထဲမှာ celebrities တချို့ပါတယ်အရက်ကြညာတွေမရိုက်ကြပါနဲ့ရင်မူးခြင်းနဲ့ဆိုင်တဲ့ဆက်လက်ကြောညာတွေမရိုက်ကြပါနဲ့ဖီးယားကြောညာတွေမရိုက်ကြပါနဲ့ကျွန်တော်ပြောတာပြီးမှဆရာမကျွန်တော်လှုပ်တင်လားမလှုပ်တင်လားတခါတည်းပြောမယ်ကျန်းစာရအာမင်အဲ့ဒီအရာနဲ့ပတ်သက်လာမယ့်ငွေကြေးကိုမမက်မောကြပါနဲ့အာမင်နောက်တော့ဘုရားသခင်ကစီးစိမ်ဥစ္စာကိုသူရဖြောင့်မတ်ခြင်းနီးလန်တန့်ရှင်းခြင်းနီးလန်နဲ့ပေးနိုင်တယ်ဆိုတဲ့အရာကိုကျွန်မဒီနေ့သတင်းကောင်းပါခြင်းနဲ့အာမင်ဘုရားကိုသင်ပေးလိုက်ပြီဆိုရင်ပေးလိုက်တဲ့အရာအတိုင်းမှာတိုးပွားခြင်းရှိတယ်အာမင်အဲ့ဒီအရာနဲ့ဆိုင်တဲ့ငွေကြေးသင်ဆုံးရှုံးသွားပြီဆိုရင်တိုင်းတရားပဲဆိုပါစို့ပြန်လာမယ့်အရာကတိုင်းတရားမကောက်ကျင်းသေးတယ်။သုံးရမကုံနိုင်တော့ငွေကြေးနဲ့ကောင်းကြီးမင်္ဂလာကိုတည့်ရတတ်တာထဲမှာသွန်လောင်းပေးနိုင်တယ်။အာမင်။အဲ့တော့စပြည့်ရင်နဲ့ရင်မူးခြင်းကိုရှောင်ပါ။ Hints ကပါလေအဖြေကပါလေ။ဖယားသခင်ရဲ့အလိုတော်ရှိတဲ့အရာကိုပိုင်းခြား၍တည်တော်သူဖြစ်ဖို့နဲ့ဝိညာဉ်တော်နဲ့ပြည့်စုံလျက်ရှိကြလော့။ဝိညာဉ်တော်နဲ့ပြည့်စုံလျက်ရှိကြလော့။လက်ပြောပါဝိညာဉ်တော်နဲ့ပြည့်စုံလျက်ရှိကြလော့။ခဏတဖြူရှိခိုင်းတော့မဟုတ်ဘူး present continuous dance အမြဲတမ်းရှိခိုင်းတာနေ့တိုင်းနေ့တိုင်းစုဇန်းနာနေရဝိညာဉ်တော်ဖခင်ကိုစာငဲရမယ်စုဇန်းနာမင်းနေရဝိညာဉ်တော်ဖခင်နဲ့ပြည့်နေရမယ်အိုးစုဇန်းနာဝိညာဉ်တော်ဖခင်ကိုတောင်းခံပါဒီလိုကိုယ့်ရဲ့ဝိညာဉ်ကိုစကားပြောပါတစ်ဖက်မှာဝိညာဉ်တော်ဖခင်ကိုစကားပြောပါဝိညာဉ်တော်ဖခင်သွန်းလောင်းပါသွန်းလောင်းပါသွန်းလောင်းပါအစမပြတ်သွန်းလောင်းပါမရက်တက်မှနဲ့ဒီလိုပြောရမှာဖြစ်တယ် hallelujah amen ဒါကြောင့်မလို့သရိုသမီး၁၀ယောက်ရဲ့အဖြစ်ပြက်ကိုကျမတို့အားလုံးမှတ်မိမယ်လို့ကျမယုံကြည်တယ်။သရိုသမီး၁၀ယောက်မှာ၅ယောက်ကမိုက်လိုက်တာတဲ့။ဖခင်ကဒီလိုမှတ်တမ်းနေတာတဲ့။နောက်ထပ်၅ယောက်ကိုတော့ပညာရှိလိုက်တာတဲ့။ပညာရှိတဲ့သရိုသမီးကဘလို့သရိုသမီးလဲဆိုတော့မိမိရဲ့စီအိုးထဲမှာမိကွက်ထဲမှာစီအပြည့်ပြည့်ထားတဲ့သူကိုပညာရှိတဲ့သူလို့ခေါ်တယ်။တနေ့အဲ့ဒီပညာမဲတဲ့သူတွေကသရိုသားလဲလာလဲလာတော့ကြိုးဖို့ရန်အတွက်အလင်းမရှိတော့ကျိုးဘူးရန်တော့အလင်းမရှိတဲ့အခါမှာစီရှိတဲ့ပညာရှိတဲ့အမျိုးသမီးတွေစီကတွားပြီးတော့ချီးတာငှားတာဒါနဲ့ပညာရှိတဲ့အမျိုးသမီးတွေကဘာပြန်ပြောလိုက်လဲမင်းတို့ကငါပေးလို့မရောငှားလို့မရောစီရောက်နေသူစီမှာစီသွားဝေကြတဲ့စီရောက်နေသူဆိုတာဘယ်သူလဲစီရောက်နေသူဆိုတာဘယ်သူလဲဝိညာဉ်တော်ဖျားဖြစ်တယ်ဝိညာဉ်တော်ဖျားဖြစ်တယ်စီအပြည့်ရှိခြင်းဆိုတာဘာလဲဝိညာဉ်တော်ဖျားနဲ့ရင်းနှီးမှုအပြည့်အဝရှိခြင်းကိုပြောနေတာဝိညာဉ်တော်ဖျားရဲ့ဖြည့်ခြင်းကိုခံထားရတဲ့အရာကိုပြောနေတာအာမင်ဒါကြောင့်မဖျားသခင်ရဲ့ဝိညာဉ်တော်နဲ့ရင်းနှီးကြောင်းဝင်ခြင်းဆိုတာအငှားပေးလို့မရဘူးဝိညာဉ်တော်ဖျားနဲ့ရင်းနှီးကြောင်းဝင်ခြင်းကိုဆရာမစုစန်းနာမင်းကဝိညာဉ်တော်ဖျားနဲ့အရင်ရင်းနှီးကြောင်းဝင်နေလို့ကျွန်မအငှားပေးလို့မရဘူးဒါပေမဲ့ကျွန်မကတတိပေးလို့တော့ရတယ်အခုနောက်ပညာရှိတဲ့သရိုသမီးငါးယောက်ကတတိပေးတယ်လို့စီပိုင်ရှင်ထမ်းမစီသွားဝဲကြအာမင်မနေ့မိုးလေးလေးစီပိုင်ရှင်နဲ့ချိတ်ဆက်မယ်ဒက်စီပိုင်ရှင်ပြောတာမဟုတ်ဘူးဇာတိအကြောင်းကိုစဉ်းစားတဲ့ပုံကိုတခါတည်းဖယောင်းဖွင့်ပြတယ်ဒက်စီအကြောင်းကိုစဉ်းစားနေတာရက်လိုက်ဖယောင်းကြောင့်လာဖို့ဒက်စီမရှိတဲ့ခြေချင်းလာလို့ရတယ်တကယ်လာလို့ရတယ်ကျမပြောပြမယ်ကြုံတုံးလေးညီမပြီမှာ2000နဲ့8ခုနှစ်လောက်တုန်းကနာဂစ်အကြီးကျယ်ဖြစ်တယ်ကျမအဲ့တော့ကျမရဲ့ဖခင်เจ้าကခဝဲကြမှာကျမနေတာမြင်းညီကုန်းမှာကားကြုံမရှိလို့လမ်းလျှောက်ပြီးတော့လာတယ်ကိုဝင်ခုနလာကြော်နေပြီကျမပြောပြမယ်ဝิญဉ္ဇဉ်ပိုင်းဆာမှာဝิญဉ္ဇဉ်သဘောနဲ့ပြည့်တဲ့သူကဘယ်ရမှာသူ့ရက်တန်းလို့မြင်အဲ့ဒါကိုသဘောပေါက်ရမှာ ဲ့ဒါကိုသဘောပေါက်မှာဝိညာဉ်ရကိုအမြဲတမ်းစောင့်နေတာမြင်တတ်တာကြားတတ်တာလိုချင်တာအာမင်အာမင်အော်လိုက်မရှိရင်ညီကောင်မမများမိမိစိတ်ဝိညာဉ်ကိုစကားပြောပါငါဟာသက်ရှင်သောဝိညာဉ်ဘုရားကိုလိုချင်တက်မှတ်တော်သူဖြစ်တယ်အာမင်ဟာလေလုယာအစမပြတ်ဖြည့်တာမှာ be filled with the holy spirit be being filled အမြဲတမ်းဖြည့်တာသင်ရင့်ကျက်လာလိမ့်မယ်သင်ကြီးရင်လာလိမ့်မယ်သူများတွေးတယ်လို့မတွေးဘူးသူများပြောတယ်လို့မပြောဘူးတနည်းအားဖြင့်ငါတို့ဇာတိအထဲကနေပြီးတော့စူးစားပြီးတော့ယုံထွက်ရမယ်ဆိုတော့အစ်စ်မဟုတ်တော့ဘူးယုံထွက်တဲ့အစ်စ်မဟုတ်တော့ဘူးအဖြစ်ထဲကနေစူးစားပြီးတော့ယုံထွက်တဲ့အစ်စ်မဟုတ်တော့ဘူးသင်ကနေပယ်ပြောင်းလိုက်တဲ့အတွက်ကြောင့်မလို့ယုံထွက်ပြီးသားဖြစ်သွားတယ်ဝိညာဉ်တော်နဲ့ဆိုင်တဲ့အရာဝိညာဉ်နဲ့ဆိုင်တဲ့အရာကိုသင်ကစဉ်းစားတွေးခေါ်ပြီးတော့ဝိညာဉ်တော်နဲ့မေတ္တာရောက်ဖွဲ့တဲ့အခါမှာသင်ကအလိုလိုဇာတိကိုနိုင်တာအာမင်တမချင်းတွေကအလိုလိုထွက်သွားပြီးသားဖြစ်တာမချမ်းမာချင်းတွေကအလိုလိုထွက်သွားပြီးသားဖြစ်နေတာစိတ်တကြချင်းတွေကအလိုလိုထွက်သွားပြီးသားဖြစ်နေတာအာမင်သင်ကိုဖခင်ကဒီသူ့ရဲ့အထဲထဲမှာမွေးပျော်စေခြင်းနဲ့အာမင်ဒါဆိုအဲ့ဒီစီကိုဘယ်လိုဖြစ်မလဲစီကိုဘယ်နေရာမှာဖြစ်မလဲဘယ်အချိန်မှာဖြစ်လူမမြင်တဲ့တကားနောက်ကွယ်မှာဖြစ်ရပြန်ကြည့်ပါအဲလီရှဲအဲလီရှဲစီကိုမုတ်ဆိုးမတယောက်လာတယ်သူ့သားနှစ်ယောက်ကကြုံခံရတော့မယ်ဒီဖြစ်ဖြစ်အလုံးမမိလောက်သည်ဓမ္မရာဇဝင်ထဲမှာသူ့သားနှစ်ယောက်ကကျုံခံရတော့မယ်ဒုသရုတ်တဆဆောင်ခန်းကြီးလေးခဲငယ်တက်ကနေခုနှစ်တချို့တော်သူတွေစံစာရေးခြင်းတဲ့သူတွေရှိရဆိုကျွန်မသဘောပေါက်တယ်ဓမ္မအရာစမေသရုတ်တဆဆောင်ခန်းကြီးလေးခဲငယ်တက်ကနေခုနှစ်အရင်ပြန်ဖက်ကျွန်မပြောတဲ့အရာပဲယုံမနေနဲ့ကိုကိုပြန်ဖက်အာမင်အဲ့ဒီချိန်မှာလာတဲ့အခါမှာမုတ်ဆိုးမကဘာပြောလဲဆိုတော့ခင်မွန်းနဲ့မရှိတော့တဲ့အတွက်ကြောင့်မလို့ချိန်ငါယူရင်းနဲ့အခုအကျွေးရှင်နေလာတော့သားနှစ်ယောက်ကကျုံဖြစ်တော့မယ်ပေးစရာမရှိတဲ့အတွက်ကြောင့်မလို့ကျုံဖြစ်တော့မယ်ဒါကြောင့်မလို့ကေမတနာပါလို့ပြောတဲ့အခါမှာအီလိရှဲကဘာပြောလဲမိမဘာရှိလဲစီအိုးတစ်လုံးမှတပါဘာမှမရှိဘူးလေဒါပေမဲ့စီခံဖို့အိုးတစ်လုံးတော့ရှိနေတယ်ဟာလေလုယာတချို့သောသူတွေတန့်ရှင်းသောဝိညာဉ်တော်ဘုရားနဲ့လုံးဝအချိတ်ဆက်မရှိတဲ့သူတွေရှိလိမ့်မယ်ဒါပေမဲ့အဲ့ဒီဝိညာဉ်တော်ဘုရားကလက်လက်နေတဲ့တင်းရဲ့အတ္တဓာတ်ထဲမှာသူဖြစ်ပေးခြင်းနဲ့ဘုရားရှိတယ်စာငတ်မှုလေးကအိုးတစ်လုံးစာလောက်တော့ရှိဖို့လိုတယ်တကန့်လေးတော့ထားတာဝိညာဉ်တော်ဖျားတဲ့ကိုဖြည့်ပေးလို့ရတယ်။အာမင်။ဒါနဲ့အဲ့ဒီအချိန်မှာဘာပြောလဲဆိုအိမ်ကြီးချင်းနေမှာတဲ့လက်တဲ့အိုးတွားပြီးတော့ငားပါတယ်။ငားခဲ့အိမ်ကိုရောက်တဲ့အခါမှာသားတို့ကိုခေါ်ပြီးတော့မင်းတကားပိတ်လိုက်တော့တယ်။မိသားစုတွေခေါ်ပြီးတကားပိတ်လိုက်။အာမင်။ဆိုရှယ်မီဒီယာနဲ့ဆိုင်တဲ့ယောက်ကိုခဏလောက်တကားပိတ်ထားပါအောင်။အာမင်။အပျော်ပါနဲ့ဆိုင်တဲ့ယောက်ခဏလောက်တကားပိတ်ထားပါအောင်။ငွေကြေးတွေနဲ့ဆိုင်တဲ့အရာတွေကိုရှာဖို့ပဲစဉ်းစားနေရတယ်ခဏလောက်ဒီလောကနဲ့ဆိုင်တဲ့အရာကိုတကားခဏပိတ်လိုက်ပါအောင်အဲ့ဒီတကားရဲ့နောက်ွယ်ကိုသွားပြီးတော့မှစီဖြည့်လို့ရတယ်တဲ့အဲ့ဒီတကားနောက်ွယ်မှာဒီနေ့ဖခင်သခင်နဲ့ချိတ်ဆက်ပါဖခင်သခင်နဲ့ယဉ်ဒီပါလို့ပြောနေခြင်းဖြစ်တယ်အာမင်အဆက်မပြတ်မချမ်းမလဲစကားပြောတဲ့အချိန်ရှိသလိုဝိညာဉ်တော်ဖခင်နဲ့အပြည့်ဖြည့်မယ်ဆိုရင်တော့နောက်တစ်ဆင့်ကပါလဲဆိုတော့သီးသန့်အချိန်ယူပြီးတော့မှဖခင်နဲ့စကားပြောခြင်းဆိုရှိထသွားထလာမဟုတ်တော့ကိုရောကျွန်တော်ကားမောင်းနေတဲ့ကွက်ကပါဝိညာဉ်တော်ဘုရားကျွန်တော်ကိုဦးဆောင်ပေးပါအဲ့လောက်အစ်မဟုတ်တော့တကားကိုပိတ်ပြီးတော့မှဖခင်သခင်တို့သီးတန့်အချိန်ယူခြင်းနဲ့မှာဝိညာဉ်တော်ဘုရားနဲ့သီးတန့်စကားပြောခြင်းနဲ့မှာတင်သွားဖို့အတွက်အရေးကြီးတယ်အာမင်အဲ့ဒီအချိန်မှာတည့်ရဲ့အတ္တတဲမှာရှိနေလက်နေတဲ့အရာတိုင်းကိုဉာဏ်ပညာမဲ့နေလာဉာဏ်ပညာဆိုတော့အိုးတဲကိုဉာဏ်ပညာတွန်းလောင်းပေးမယ်အစွမ်းတတိမဲ့နေလာတတိမရှိဘူးလားရဲရင်ချင်းနေကုန်နေလားအဲ့ဒီအိုးထဲမှာဝိညာဉ်တော်ဖျားကရဲရင်ချင်းတတိဆိုတဲ့အရာကိုထည့်ပေးမယ်။သင်ကဖျားစကားပြောမှုရန်အတွက်နှုတ်ရှာပါဇက်ကနောက်တစ်ခါတဲ့ဖျားစကားမရှိတဲ့အိုးတစ်လုံးဖြစ်နေသလားအဲ့ဒီအိုးထဲမှာဝိညာဉ်တော်ဖျားကသူ့ရဲ့နှုတ်ကပတ်တော်ကိုဖြည့်ပေးမှာဖြစ်တယ်။ဟာလေလုယာ။အိုးတည့်ရဲ့အတ္တတာထဲမှာလစ်လက်နေတဲ့အိုးမှန်သမျှကိုဖြည့်ပေးပွင့်အတွက်ဝိညာဉ်တော်ဖျားကအစဉ်သင်းရှိတယ်။သင်လွတ်မယ့်အရာကတကားနောက်ွယ်ကိုသွားတကားကိုပိတ်လိုက်ပါ။ဒီလောကနဲ့ဆိုင်တဲ့တကားတွေကိုခဏလောက်ပိတ်ထားလိုက်ပါ။တင်ရတတာထဲမှာထိတ်ထိတ်တန်တန်တကားပိတ်လိုက်ခြင်းရဲ့တွန်းလောင်းခြင်းကိုခံစားရမယ်အာမင်ထိတ်ထိတ်တန်တန်ရမှာဖြစ်တယ် လိုရာထပ်ပို့တဲ့ရာကိုရမှာဖြစ်တယ်အသက်ရှင်ခြင်းနဲ့ဆိုင်တဲ့သွန်လောင်ခြင်းကိုသင်ခံစားမှာဖြစ်တယ်ဟာလေလုယာသူတို့ဘာတွေကငတ်မောခေါင်းပါနေတဲ့ချိန်မှာနှုတ်ကပတ်တော်မဲနေတဲ့ချိန်မှာနှုတ်ကပတ်တော်ရှားပါနေတဲ့ချိန်မှာသင်ရဲ့တတ်တာထဲမှာတော့အဆက်မပြတ်စီးဆင်းနေတဲ့မြေကြီးကဲသို့ဖြစ်လာမယ်ဟာလေလုယာ Thank you Holy Spirit Amen ဘာသာရေးအတွေးခေါ်တဲ့ကထွက်ခဲ့ရအောင်ဇာတိနဲ့ဆိုင်တဲ့အတွေးခေါ်တဲ့ကထွက်ခဲ့ရအောင်ဘသူထဲထဲမှာမွေးပြောမလဲတန်ရှင်သောဝိညာဉ်တော်ထဲမှာမွေးပြောကြရအောင်တန်ရှင်သောဝိညာဉ်တော်ဘုရားနဲ့စကားပြောရအောင်တန်ရှင်သောဝိညာဉ်တော်ဘုရားကိုချစ်ရအောင်ဝိညာဉ်တော်ဘုရားကိုမချစ်တတ်တဲ့သူများဘုရားချစ်တတ်တဲ့နှလုံးသားပေးပါစေဝိညာဉ်တော်ဘုရားကိုဂုံပြူလေးစားဝင်တဲ့မေလျော်သောသူများထိုဝိညာဉ်တော်ဘုရားရဲ့တကောကြီးခြင်းတကောရခုမင်းအော်ဖွင့်ပြခြင်းခံစားရပါစေ
ဒီ season အပြင်တင်းရဲ့အသက်တာမှာကောင်းကြီးဖြစ်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုယ်ွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာတင်းအတွက်အဆင်ပြေရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ်။ Subscribe လုပ်ခြင်းအပြင်တင်းနဲ့ထက်ချက်မကွာအမြင်ရှိနေပါဘူး။ဒါအပြင် Facebook မှာလည်း The City Yangon ကိုရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်တွေ post တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်။The City Podcast ကိုနားထောင်ကြတိုင်းဖျားသခင်ရဲ့ထူကြသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြအောင်ကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲညံ့ပါရစေခင်ဗျာ။